Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေခင်ဗျာ။ VOA American တန်ရဲ့2021ခုနှစ်မတ်လ18ရက်တောက်ကြညအစီအစဉ်လေးဗိုလ်ဓူးညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီစီစဉ်နေကို kilowatt 1553 9 3 3 9 9 3 3 9 ရို့ပြင်နှိုင်းလမ်းမီတာ190 kilowatt 1595ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါမြန်မာနိုင်ငံမှာဆက်အနာတင်းထားတာဒီကနေ့ဆိုရင်45ရက်မြောက်လာပြီဖြစ်ပြီးအဲဒီအနာတင်းမှုကိုဆန့်ကျင်ကန့်ကွက်ဆန္ဒပြဖို့တွေနိုင်ငံတော်မှာနေ့စဉ်ရက်ဆက်ဖြစ်နေတယ်လို့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာလဲတနေ့တစ်တနေ့ပိုပြီးကြမ်းတမ်းလာပါတယ
်ဟောက်ဆိုတင်းတယ်ဗျ
အခုဆိုရင်ဒီလိုပြစ်ခတ်တံတွေဟာစစ်ပွဲတွေနဲ့ဝေးကွာလွန်လာတဲ့ရန်ကုန်မြို့ကန်တွေနဲ့တခြားမြို့တွေကလူမှုအတွက်နေစဉ်ကြားနေရတဲ့တံတွေဖြစ်နေပါပြီ။ရန်ကုန်မြို့နေရာအများပြားမှာလည်းမျက်ရည်ပုံးတွေကနေထွက်လာတဲ့မိဂိုတွေ၊လမ်းပေါ်ကဓားစီတွေကိုစစ်တပ်နဲ့ရဲကမီးရှို့ဖျက်ဆီးလို့ထွက်လာတဲ့မိဂိုလုံးကြီးတွေဖုံးနေတာကိုတွေ့ရပြီးရန်ကုန်ဟာစစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့မြို့ကန်တွေကအဗျိုးရီကိုပြောပါတယ်။ရန်ကုန်နဲ့နိုင်ငံတော်ကဆန္ဒပြပွဲတွေ၊အကြမ်းဖက်ဖြိုခွဲဖမ်းဆီးတာနဲ့တေဆုံးတန်ရတဲ့အခြေအနေတွေ၊အဖမ်းခံထားတဲ့တပ်ဖြတ်သူကိုတွေ့ခွင့်ရဖို့စူးစမ်းနေသူမိခင်တူရဲ့ရင်ဖွင့်တဲ့တနမန်တည်ဆုံးတော်သူတူရဲ့ဆွေမျိုးသားချင်းတူပြောပြထားတာတွေအပါအဝင်နိုင်ငံတကာဘက်ကဘယ်သူတွေဗာပြောတယ်ဆိုတာကိုလည်းဒီကနေ့ညအစီအစဉ်မှာသိကြရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုဝင်းမင်းတို့ကပြောပြပါမယ်
။ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုနိုင်ငံနဲ့အဝံပြစ်ခတ်နှိမ်နင်းနေတဲ့ကြားကပဲဒီကနေ့မတ်လ18ရက်နေ့မှာရန်ကုန်မန္တလေးမုံရမြင်းကျန်အကူစတဲ့မြို့ကြီးတွေပါဝင်မြို့တော်များများမှာဆန္ဒပြကန့်ကွက်မှုတွေဆက်ရှိနေပါတယ်။စနားပြမှုတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်တနင်္ဂနွေလုံးမှာစနားပြသူ6ဦးထက်မနည်းတနက်ကြီးစံထိမှန်တွေ့ဆုံခဲ့တယ်လို့ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်
။တယောက်ထိပါအင်းရှင်မတယောက်ထိပါ။ဟာအင်းရှင်မတယောက်ထိပါ
။ကလေးမျိုးမှာ3ဦးတွေ့ဆုံပြီးတော့ရန်ကုန်ဖိုင်မြို့နယ်မှာ2ဦး၊မင်းပိုင်းတို့ကတော့မင်္ဂလာတောင်ညွမြို့နယ်မှာ2ဦးတွေ့ဆုံခဲ့ကြတာပါ။စစ်တပ်ရဲ့ရဲကလှိုင်းတရားမျိုးနယ်အပါအဝင်ရန်ကုန်နေရာအတော်များများမှာနေမြေရှင်းလင်းရေးတွေဆောင်နေပါတယ်။မြောက်ကလာပမီတာဝီရက်ွက်အတွင်းကလုံချုံရေးအတားအဆီးတွေကိုဖယ်ရှားဖို့နဲ့မဖယ်ရှားပြီးလို့ရှိရင်အိမ်တိုင်းကိုတလန့်နဲ့ပြစ်ပြီးတော့ရက်ွက်တစ်ခုလုံးကိုမြေလံပြစ်မယ်ဆိုပြီးတော့စစ်တပ်ကကြေညာခဲ့တာကို VOE ကရုပ်သံဖိုင်လက်ခံရရှိခဲ့တာ VOE ကလက်ခံရရှိသလိုပဲလူမှုကွန်ရက်ဒီမှာတွေ့ရတဲ့အခြားရုပ်သံဖိုင်တွေမှာလည်းစစ်တပ်နဲ့ရဲကတာမွေပါဝင်ရန်ကုန်ရက်ွက်တွေအတွင်းလူနေအိမ်တွေကိုဝင်ရောက်ရှာဖွေတာလမ်းပေါ်ကခီးသွွာလာသူတွေကိုရက်တန့်စစ်ဆေးပြီးတော့ရိုက်နှက်တာတွေတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းယူပြီးကတည်းကဆန္ဒပြမှုတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းရမှာအရက်သားပြည်သူ200ကျော်တေဆုံးခဲ့တယ်လို့ AAPP နိုင်ငံရေးကျင်းသားများကအကူအညီဆောက်ရှောက်ရေးအသင်းကဒီကနေ့မှထုတ်ပြန်ပါတယ်။ဖက်စီခံနေရစဉ်စစ်စီးပင်းများနေတော့တည်ဆုံးသူ3ဦးထက်မနည်းရှိတယ်လို့လည်းသိရပါဗျ။လက်ရှိအဖြစ်ဖက်စီခံထားတဲ့ရေအတွက်ကတော့ဖေဖော်ဝါရီလ1ရက်နေ့ကလေးကဆိုလို့ရှိရင် 2000 ကျော်သွားပြီလို့ AAPP ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းအလုံးကိုအကြမ်းဖက်အဖွဲ့နဲ့မတရားအသင်းအဖွဲ့တွေကနေပြီးပယ်ဖျက်တဲ့အကြောင်း CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကဒီနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။ဒါကြောင့်လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်လို့ဆိုပြီးတော့ပုံမှန်စက်ခွန်တက်တက်ပြီးတော့ဖမ်းဆီးအရေးယူမှုတွေအားလုံးဟာတရားမဝင်ဘူးလို့လည်း CRPH ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းယူခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကတော့အကြမ်းဖက်အဖွဲ့စည်းဖြစ်တဲ့မတ်လ1ရက်နေ့က CRPH ကကြေညာခဲ့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အမိန့်အာဏာတွေဟာလည်းတရားဝင်မှုမရှိဘူးဆိုပြီးတော့ထုတ်ပြန်ထားပါတယ်။မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီဘက်ကတော့ CRPH ကိုတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားပြီးတော့ CRPH နဲ့ဆက်ဆက်သူပတ်သက်သူတွေကိုလည်းအရေးယူမယ်လို့ကြေညာထားပါတယ်။ဒါ့အပြင် CRPH ကခန့်အပ်တဲ့ကုလကုစလေဒေါက်တာဆဆာကိုလည်းနိုင်ငံတော်ပုံကမှုနဲ့ဆွေးချက်တင်ထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီအနေနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုတော့အကြမ်းဖက်အဖွဲ့အစည်းဖြစ်ကနေပြီးတော့ပယ်ဖျက်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကထုတ်ပြန်ထားပါတယ်။CRPH ဟာဖေဖော်ဝါရီလ9ရက်နေ့ကပြည်တော်စုလွှတ်တော်ကိုယ်စားလှယ်300ကျော်တယောက်တဲ့ရေးပေါ်စည်းဝေးကနေပြီးတော့လွှတ်တော်ကိုကူစားပြုဖို့ဖွဲ့စည်းတောင်းပေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Ranger ဒုက္ခသည်1000ကျော်ရှစ်ပြောင်းထားတဲ့ဘင်္ဂလားပင်လယ်အော်တဲကဘဆန်ချာကျွန်းကိုဒီကနေ့ဗူဒုံးလေးကစလို့300ကျော်ခီးလာရောက်ဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်ရောက် Ranger ဒုက္ခသည်တွေကိုဝေးလံခေါင်ဖျားပြီးတော့အနေရကြီးတဲ့ဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့ပြောင်းရွှေ့နေရမှာအခုဆိုရင်အဲ့ဒီမှာဒုက္ခသည်1300ကျော်သွားပြီဖြစ်ပါတယ်။မ မြန်မာနေဆက်ကစခန်းတွေမှာကြာတတဲ့နေနေကြရတဲ့ဒုက္ခတွေတတန်းကျော်တွေကဒုက္ခတွေတသိန်းကိုဗဆန်ချာကျွန်းကိုတဖြည်းဖြည်းပြောင်းရွှေ့သွားဖို့ဘင်္ဂလားဒေ့ရှ်ကလှူလာနေပါတယ်။အဲ့ကျွန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကမှပင်လယ်တွေကနေပေါ်ထွန်းလာတာဖြစ်တာမို့ရေကြီးရေရှမ်းနိုင်တဲ့အနေရရှိတယ်ဆိုပြီးယူဆထားကြတာပါ။အခုဒီ3ကြာခီးစဉ်မှာကုလသမဂ္ဂအဖွဲ့အစည်းတွေကကျွမ်းကျင်သူတွေပါဝင်ပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဆောင်ရွက်မှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံကရိုက်တာသတင်းဌာနကိုအီးမေးလ်ကတဆင့်အကြောင်းပြန်ဖြေထားပါတယ်။ဗဆန်ဂျာကျွန်းပေါ်ကအခြေအနေနဲ့ဒုက္ခသည်တွေအတွက်အရေးမှာပြင်ဆင်ဆောက်လုပ်ထားတာတွေကိုကြည့်ရှုမယ်။နောက်ရွှေပြောင်းခါတဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုစမ်းစစ်သွားမှာဖြစ်တယ်လို့ပဲ။အာနာဘိုင်နီနဲ့ဗဆန်ဂျာကျွန်းပေါ်မှာတာဝန်ယူနေသူတွေကိုလည်းဆွေးနွေးသွားမယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂယုံကရိုက်တာကိုအကြောင်းပြန်ပြောထားပါတယ်။ဒီကျွန်းပြောင်းရွှေ့မှုမှာကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုမရှိခဲ့ဘူးလို့အစောပိုင်းကတည်းကကုလသမဂ္ဂကပြောထားပါတယ်။ဒီရွှေ့ပြောင်းမှုမှာဒုက္ခသည်တွေရဲ့ဆန္ဒသဘောထားအတိုင်းလုပ်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပေမဲ့ပထမဆုံးရွှေ့ပြောင်းခံရတဲ့အထက်ကတချို့ကတော့သူတို့ကိုအတင်းကျပ်ရွှေ့ပြောင်းခဲ့တယ်ဆိုပြီးတော့ရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။ရွန်ဂျာ၃နှုတ်ကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့ပြောနေပေမဲ့ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်အခုချိန်ထိတော့နှောင့်နှေးနေစေဖြစ်ပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.19kHz 15653ည9.25kHz 11803ည9.32kHz 9335နဲ့စနေတင်းငွေမှာ9.19kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘိုလ်ဒူးနဲ့ညပိုင်း VOA American တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်American ချေဆိုင် Moderna ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတစ်ခုအသက်18နှစ်အောက်ကလေးတွေမှာပါထိုးပေးသင့်မသင့်ဆုံးဖြတ်နိုင်ဖို့ကလေးငယ်တွေနဲ့စတင်ဆက်သက်မှုတွေလုပ်နေပါပြီ။နှစ်ကြိမ်ထိုးရတဲ့ဒီကာကွယ်ဆေးဆက်သက်မှုမှာ American နဲ့ Canada ရှိ6လသားကနေ12နှစ်ရွယ်အထိကလေးပေါင်း 6,950 ဦးကိုဒီကုမ္ပဏီကစမ်းသပ်ထိုးသွားဖို့ရှိပါတယ်။ပထမကြိမ်ကာကွယ်ဆေးထိုးပြီး28ရက်ကြာမှနောက်ထပ်တစ်လုံးကိုထပ်ထိုးမှာပါဒါမှသာသူတွေဒီတွေအနေနဲ့ကာကွယ်ဆေးဆိုးကျုပ်ကိုစောင့်ကြည့်နိုင်ပြီးထိရောက်မှုကိုလည်းအဆုံးဖြတ်ပေးနိုင်မှာပါ Moderna ကုမ္ပဏီအနေနဲ့ဒီကာကွယ်ဆေးစထုတ်နိုင်ဖို့ကူညီပေးခဲ့တဲ့ American အမျိုးသားဓာတ်မတည့်မှုနဲ့ကူးစက်မှုရောဂါဌာနနဲ့ပဲအခုလေ့လာဆက်သက်မှုကိုလည်းတွဲလုပ်သွားမှာပါဒါအပြင် Moderna ကုမ္ပဏီအနေနဲ့ဒီကာကွယ်ဆေးအမျိုးအစားဘေးရန်တွေကင်းမှုနဲ့ထိရောက်မှုဆိုင်ရာသိသန့်လေ့လာမှုတစ်ခုကိုလည်းဒီဇင်ဘာလတည်းကစလုပ်ခဲ့ရမှာအသက်12နှစ်ကနေ18နှစ်အတွင်းကလေးပေါင်း3000ကျော်ပါဝင်စမ်းသပ်နေပါတယ်။အချိန်တည်းမှာ VNN ဆိုရကတော့ Nano Covax ဆိုနာမည်ပေးထားတဲ့ပြည်တွင်းထုတ် COVID-19 ကာကွယ်ဆေးတစ်ခုဒီနေ့မကုန်ခင်ထုတ်နိုင်လိမ့်မယ်လို့ကြေညာလိုက်ပါတယ်ခင်ဗျာ။အာရှအရှေ့မြောက်ပိုင်းခီးစဉ်ထွက်နေတဲ့ American နိုင်ငံသားဝင်ကြီးနဲ့ကာကွယ်ဝင်ကြီးတို့နှစ်ဦးဟာတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါပြီ။နိုင်ငံသားဝင်ကြီး Anthony Blinken ဟာတောင်ကိုရီးယားနိုင်ငံသားဝင်ကြီးချောင်းအီရောင်းနဲ့ဒီနေ့တွေ့ဆုံပါတယ်အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်အနေနဲ့လည်းတောင်ကိုရီးယားကာကွယ်ရေးဝင်ကြီးဆူဝုတ်နဲ့ဒီနေ့တွေ့ဆုံရမှာတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့ဒေသတွင်းချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်ရမှာနှစ်နိုင်ငံကြားမဟာမိတ်ခိုင်မာမှုကအရင်ထက်ပိုအရေးကြီးလာနေပြီလို့ပြောလိုက်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝင်ကြီးအော့စတင်တို့ပေါင်းပြီးလည်းတောင်ကိုရီးယားကာကွယ်ရေးဝင်ကြီးနဲ့နိုင်ငံသားဝင်ကြီးတို့နဲ့မနက်ဖြန်ကြာသပတေးနေ့မှာ 2+2 ခေါ်တဲ့ဆွေးနွေးပွဲကျင်းပသွားဖို့ရှိနေပါတယ်ဒီမတိုင်ခင်ဂျပန်နိုင်ငံမှာရှိနေစဉ်အတွင်းအမေရိကန်ဂျပန်ပူးတွဲညီညာချက်ထုတ်ရမှာတော့တရုတ်ရဲ့အတင်းကျပ်ဖိအားပေးမှုနဲ့တင်းမာလာမှုတွေအပေါ်အမေရိကန်ဘက်ကတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်ကသတိပေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝင်ကြီးအော့စတန်တို့အနေနဲ့ဒီနေ့အစောပိုင်းမှာဂျပန်ကနေထွက်ခွာခဲ့ကြတာပါ။ဒီမတိုင်ခင်ဂျပန်နိုင်ငံသားဝင်ကြီးတိုရှီမီဆူမိုတီဂီနဲ့ကာကွယ်ရေးဝင်ကြီးနိုဘူရိုကီရှီတို့နဲ့တွေ့ပြီး TPP ခေါ်ပစိဖိတ်တလာမဟာမိတ်ဖြစ်မှုကိုထလောက်တည်ပြုခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှစ်လရာသီဥတုဆိုင်ရာထိပ်သီးဆွေးနွေးပွဲမှာအင်တာနက်ကနေပထမဆုံးအကြိမ်ဆွေးနွေးဖို့ရှိနေပါတယ်သမ္မတဘိုက်ဒန်အနေနဲ့ကမ္ဘာခေါင်းဆောင်တွေရဲ့ရာသီဥတုထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မှာကမ္ဘာမြေနေ့ AP22 ရက်ကြာရင်လက်ခံကျင်းပပေးဖို့ပြင်ဆင်နေပါတယ်အမေရိကန်နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေအတွက်မရှိမဖြစ်အရေးပါတဲ့အရာပါလို့သမ္မတဘိုင်ဒန်သုံးနှုန်းရှင်းပြထားတဲ့ဒီထိပ်သီးပွဲမှာကမ္ဘာရာသီဥတုပြောင်းလဲမှုကိစ္စတွေကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြဖို့ရည်ရွယ်ထားပါတယ်။အမေရိကန်ဆိုရာထိတ်တန့်ရာရှိသူကလည်းဒီလုပ်ငန်းစဉ်မှာတရုတ်နယ်ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်ရဲ့ကြိုးစားမှုရှိနေတာကြောင့်အ အခုလိုပူပေါင်းဆောင်ရွက်သွားဖို့ရှိနေတာပါလို့မနေ့ကပြောခဲ့ပါတယ်။ကမ္ဘာပေါ်မှာကာဗွန်အများဆုံးဖြစ်30ရာခိုင်နှုန်းထုတ်တဲ့တရုတ်နိုင်ငံအနေနဲ့ကာဗွန်ထုတ်လုပ်မှု3%အဆင့်အထိရောက်ရည်ရည်မှန်းချက်ကိုထုတ်ဖော်ရှင်းပြရလိမ့်မယ်လို့အမေရိကန်ရာရှိတွေကပြောနေပါတယ်။တရုတ်နိုင်ငံအနေနဲ့ကတော့2060ခုနှစ်မတန်မီမှာကာဗွန်ထုတ်လုပ်မှု3%ဖြစ်ရည်ရည်မှန်းချက်ထားရှိကြောင်းကိုတော့ကြေညာထားပြီးသားဖြစ်ပါတယ်။ကမ္ဘာမှာကာဗွန်ဒုတိယအများဆုံးဖြစ်15ရာခိုင်နှုန်းထုတ်နေတဲ့အမေရိကန်အနေနဲ့ကတော့2050ခုနှစ်ထက်နောက်မကျပဲကာဗွန်ထုတ်လုပ်မှု3%ဖြစ်လာရည်ရည်မှန်းချက်ကိုကြေညာထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဂျော်ဂျာပြည်နယ်ရှိအတ္တလန်တာမြို့ကြီးမှာအာရှသူ6ဦးပါဝင်လူရှိဦးကိုပြစ်တက်ခဲ့တဲ့သေနတ်သမားကိုဖမ်းဆီးလိုက်ပါပြီ။ကိုရီးယားနယ်ပွား4ဦးပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ထားသူတွေပါဝင်အချိန်ချင်းပြစ်တက်မှုတွေကျူးလွန်ခဲ့သူကိုဂျော်ဂျာပြည်နယ်အာဏာပိုင်တွေကမနေ့နှောင်းပိုင်းကဖမ်းဆီးခဲ့တာပါ။ပြစ်တက်ခဲ့တဲ့နေရာ3ခုမှာအသက်22နှစ်အရွယ် Robert Aaron Long ရဲ့ကားရပ်ထားခဲ့တဲ့ပုံတွေကိုလုံခြုံရေးကင်မရာမှာတွေ့ခဲ့ပြီးသူ့ကားကို Atlanta မြို့ကမိုင်150နီးပါးကွာအဝေးပြေးလမ်းမပေါ်မှာရဲတွေကဖမ်းဆီးနိုင်ခဲ့တာပါ။အင်ဂျီတော်ရဲ့ဒီနေ့စော်ပိုင်းချင်းကြားချက်ထဲမှာတော့ပြောခွင့်ရ James Sakey ကဒီကြောင်းမဲ့ဖွယ်ရဲရဲဆက်ဆက်ပြစ်တက်ခဲ့တဲ့အကြောင်းသမ္မတ Joe Biden ကိုလည်းညာရင်းချင်းရှင်းပြခဲ့တယ်လို့ဆိုပါတယ်။ကြားပြင် Atlanta မြို့တော်ဝန်ရုံးနဲ့အင်ဂျီတော်ရာရှိတွေဆက်သွယ်ရထားပြီးFBI Federal စုံစမ်းစစ်ဆေးရေးဗီဒီယိုနဲ့လည်းပုံမှန်ချိတ်ဆက်ထားကြောင်းပြောခွင့်ရစာကီကဆက်ပြောခဲ့ပါတယ်။ပထမဆုံးပြစ်ခတ်မှုကတော့ Edward မျိုးကအနေခံတစ်ခုမှဖြစ်ပြီးအာရှသူ2ဦးလူပြူးအမျိုးသမီး2ဦးနဲ့မျိုးသား2ဦးတို့ကိုပြစ်တက်ခံခဲ့ရကနောက်ထပ်အမျိုးသား2လည်းတင်ရန်ရခဲ့ပါတယ်။ဒုတိယအကြိမ်ဖြစ်နောက်တစ်နာရီခန့်အတွင်းအလှပြင်ဆိုင်တစ်ခုထဲမှာနောက်ထပ်အာရှသူ3ဦးနဲ့နာဂါစပါအနေခံမှလည်းနောက်အာရှသူ2ပြစ်တက်ခံခဲ့ရတာကိုအတ္တလန္တာမြို့ကရဲတွေတွေ့ခဲ့ရပါတယ်ခင်ဗျ
Direct from Washington, the voice of America, VOA. Now, so yeah, my name is Nengenaga, the name of 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 the name
of the name of The military is attempting to overturn the results of a democratic election, brutally repressing the peaceful protesters.
မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်ပွဲတစ်ခုရဲ့အရလတ်ကိုပြောင်းပြန်လှန်ပစ်ဖို့စစ်တပ်ကကြိုးစားနေပါတယ်။ဆန္ဒပြသူတွေကိုရဲရဲဆက်ဆက်ဖြိုခွဲနေပါတယ်။သူတို့နိုင်ငံရဲ့အနာဂတ်အတွက်သူတို့ကိုယ်တိုင်ပါဝင်ခွင့်ရဖို့ရိုးရိုးလေးတောင်းဆိုသူတွေကိုပြစ်ခတ်နေပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်နဲ့ကာဝေးဝန်ကြီး Lloyd Austin တို့ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာရောက်နေတာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီး Chong Wei Yang နဲ့ပြည်ဆောင်ဆွေးနွေးချိန်တွင်အဲလိုပြောသွားတာပါ။အစဒီတာအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီရိုးရိုးကျဆင်းလာနေတာကိုဝန်ကြီးဘလင်ကန်ကထောက်ပြပြောဆိုတာမှာမြန်မာနိုင်ငံအခြေအနေကိုအရင်ဆုံးစပြောတာဖြစ်ပါတယ်။အဲဒီနောက်မှာဟောင်ကောင်နဲ့တိုင်ဝမ်မှာဒီအစိုးရကဆွတ်ဖက်လှုပ်ဆောင်နေတာတွေတိဘက်မှာလူခွင့်ရီချိုးဖောက်နေတာတောင်တရုတ်ပင်လယ်မှာနိုင်ငံတကာဥပဒေကိုချိုးဖောက်လှုပ်ဆောင်နေတာမြောက်ကိုရီးယားအစိုးရကသူ့လူထုပေါ်ဖိနှိပ်အုပ်ချုပ်နေတာတွေကိုတခုချင်းပြောသွားပါတယ်။အခြေခံအခွင့်အရေးနဲ့လူလက်ခွင့်တောင်းဆိုသူလူထုနဲ့အတူရပ်တည်ရမှာဖြစ်ပြီးအဲဒီအခွင့်အရေးတွေကိုဖိနှိပ်သူတွေကိုစန့်ကျင်ကြရမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။ဒီပေါ်လာတဲ့နေ့မှာအနာသိမ်းယူခဲ့ခြင်းတွေကစပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအမိန့်ပေးကျူးလွန်ထားတဲ့ရာဇဝမှုဆိုင်ရာမှတ်တမ်းတွေကိုစုဆောင်းသိသိပြီးပေးပို့ပေးဖို့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM ကဒီကနေ့ပန်ကြားလိုက်ပါတယ်။အလေးနဲ့ဆုံးပြည်ပဆိုင်ရာရာဇဝမှုတွေအတွက်ဒါဝန်အရှိဆုံးသူတွေဟာများသောအားဖြင့်ထိပ်တီးအာဏာပိုင်တွေဖြစ်ကြပါတယ်။သူတို့ကရာဇဝမှုတွေကိုကိုယ်တိုင်တိုက်ရိုက်လက်နဲ့ကျူးလွန်သူတွေမဟုတ်ကြဘဲရာဇဝမှုဖြစ်စဉ်နေရာတွေမှာလူကိုယ်တိုင်တော့ရောက်နေသူတွေမဟုတ်ပါဘူး။သူတို့ရဲ့တာဝန်ဝတ္တရားရှိကြောင်တသက်ပြဖို့ကလက်ခံရရှိခဲ့တဲ့မှတ်တမ်းတွေပြီးခဲ့တဲ့အမိန့်တွေနဲ့မူဝါဒတွေကိုဘယ်လိုပြဋ္ဌာန်းခဲ့တယ်လဲဆိုတဲ့အထောက်အထားတွေလိုပါတယ်။ဒါမျိုးတွေကများသောအားဖြင့်အနစ်နာခံရသူတွေကပေးပို့နိုင်တဲ့အထောက်အထားတွေမဟုတ်တဲ့အတွက်တရားဝင်တရားမဝင်အမိန့်တွေကိုလက်ခံရရှိသူတွေကအမှန်တရားကိုဖော်ထုတ်ပြောဆိုဖို့လိုပါတယ်ဆိုပြီး IMM အကြီးအကဲ Nicholas Comjean ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံမှာရှိတဲ့တရုတ်အကျိုးစီးပွားတွေကိုအခိုင်အမာကာကွယ်ပေးဖို့တရုတ်နိုင်ငံကဒီကနေ့ထပ်ပြောပါတယ်
။ဒူဟန်密切关注缅甸局势发展高度重视中方机构
မြန်မာနိုင်ငံကချင်းဒီကိုတရုတ်နိုင်ငံကအနီးကပ်သတိထားစောင့်ကြည့်နေပါတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဘေးကင်းလုံခြုံရေးဟာတရုတ်နိုင်ငံအတွက်သိအရေးကြီးပါတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်နိုင်ငံသားတွေဘေးကင်းလုံခြုံရေးမြန်မာနိုင်ငံအနေနဲ့ခိုင်မာပြီးဘိုးမိုးအားကောင်းတဲ့လူဆောင်ချက်တွေချမှတ်နိုင်မယ်လို့တရုတ်နိုင်ငံကမျှော်လင့်ပါတယ်ဆိုပြီးဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရာဂျော်လီဂျန်ကပြောသွားတာပါရန်ကုန်လှိုင်သာယာဆက်မှုဆိုမှာတနင်္ဂနွေနေ့ကတရုတ်ဆက်ယုံ30ကြော်မိရှုခံခဲ့ရပြီးတဲ့နောက်တရုတ်အကျိုးစီးပွားတွေကိုကောက်ကွယ်ပေးဖို့တရုတ်အစိုးရကတောက်လျှောက်ပြောလာနေတာပါ မြန်မာနိုင်ငံမှာကြမ်းဖက်ဖြိုခွဲနေတာတွေရပ်ဖို့ပုံရံမင်းကြီး Francis ကဒီကနေ့ပန်ကြားလိုက်ပါတယ
်။ Ancora una volta e con tanta tristezza sento l'urgenza di evocare la drammatica situazione in Myanmar.
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အထူးဝမ်းနဲ့ကြေကွဲစွာနောက်တစ်ချိန်ထပ်ပြောဖို့အရေးပေါ်နေပြီလို့ကျွန်ုပ်ခန်းစားရပါတယ်။လူငယ်အများစုဖြစ်တဲ့လူများပြားဟာသူတို့တိုင်းပြည်မှာမျှော်လင့်ချက်ဖြစ်ထွန်းလာစေဖို့အတွက်အသက်တွေစည်နေကြပါတယ်။မြန်မာနိုင်ငံရဲ့လမ်းလေပေါ်မှာကျွန်ုပ်ဒူးထောက်ပြီးအကြမ်းဖက်မှုရပ်တန့်ပါလို့ပြောပြရစီ။ကျွန်ုပ်လက်အဆုံကိုဖွင့်ပြီးစစ်ဆက်ဆွေးနွေးမှုဖြစ်မြောက်ပါစေလို့ပြောပြရစီ။လူထွက်တန်ယူနဲ့ဘာကိုမှမဖြေရှင်းနိုင်ပါဘူး။ဆွေးနွေးပြောဆိုမှုသာအရာထင်ပါပါလို့ဒီကနေ့ဝတ်ပြုစုတောင်းပွဲတွင်ပုံရိုင်းမင်းကြီးကပြောတော့တာပါ။ပုံရိုင်းမင်းကြီး Francis ဟာ2019ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့မှုပါတယ်ခင်ဗျာ။ရန်ကုန်ဘက်မှာအခုချိန်ထိဆိုရင်အသေးပြောက်အများဆုံးတဲ့အခြေအနေဆိုဆုံးကလှိုင်းတရားမျိုးဖြစ်ပါတယ်စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြိုခွဲနေတဲ့ဂူဆက်ပြီးတော့နိုင်ငံတဝန်းဆန္ဒပြပွဲအခြေအနေတွေကိုကျွန်တော်တို့ဆက်ပြီးတော့ကြည့်ကြအောင်ပါခင်ဗျာဒီဆန္ဒပြပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့အဆူမုံကပြောပြထားပါတယ
်။စကိုင်းတိုင်းကလေးမြို့မှာဒီကနေ့တောင်ဖီလာဘက်ကစစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းပစ်ခတ်မှုကြောင့်၃ဦးသေဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
။ကျွန်တော်တောင်ဖီလာဘက်ကစစ်ကြောင်းကိုသူတို့ကလာရောက်ပြုံတော့အဲ့မှာတောင်သားတွေပုံတော့လား။ပုံတော့အဲ့ဟိုတောင်တာနဲ့မျိုးလာပေါ့။အိမ်ထဲမှာတောင်သားတွေပုံတော့အိမ်ထဲတွေဝင်ရှာပြီးမှပြစ်တယ်။ဒီနေ့ကျွန်တော်အဖကနဲ့နားမှာတယောက်ကြသွားပြီ။ကလေးမျိုးအနောက်ချမ်းကိုဟိုကတက်တက်ပထန်းချလိုက်တော့ပြီးတော့ကျွန်တော်ကဒီဘက်ကနေကျွန်တော်တို့အရှိဘက်မှာရှိရလို့ရတယ်အဲလိုအခန်းတစ်ဘက်ဟိုလုတ်တယ်ပြီးတော့ကျွန်တော်စိုင်းကြဲနဲ့ပတ်ပြီးမှတပိတ်လုတ်တယ်ဗျတယောက်တည်းသုံးယောက်ဖမ်းခံရ၂ယောက်လောက်ထိရလို့ရတယ်ဗ
ျဆန္ဒပြသူတွေကဖမ်းဆီးခံရသူကလည်းအနည်းဆုံး၃ယောက်လောက်ရှိတယ်လို့ဆိုပါတယ်စကိုင်းတိုင်းကောလင်းမျိုးရဲ့အရှေ16မိုင်အကွာမှာရှိတဲ့ခန္တာကျေးရွာကတိုက်နယ်ရဲကင်းကိုမနေ့တုန်းကပြည်သူတွေဝင်ရောက်စီးနင်းခဲ့ပါတယ်အဲ့ဒီရဲစခန်းဝင်စီးခံရပြီးတဲ့နောက်မှာတော့တပ်ကအဲ့ဒီနေရာမှာတပ်ဆွဲထားပါတယ်ဒီကနေ့ကောလင်းမှာဆန္ဒပြအုပ်စုတွေကိုလက်နက်ကိုင်တွေဘက်ကတားဆီးဖြိုခွဲတာတော့မလုပ်ခဲ့ဘူးလို့အဲ့ဒီမျိုးကဒေသခံတဦးကပြောပါတယ
်မနေ့ကညနေရဲကင်းတယ်ရဲကင်းဆိုတာကောလင်းရဲ့မြို့ရဲ့အရှိ16မိုင်မှာရှိတဲ့ခန္ဓာဆိုရဲကြီးရွာရှိတဲ့ခန္ဓာကြီးရွာတိုက်နယ်ရဲကင်းတွေရဲကင်းတွေကိုဆိုတာဟိုကြီးလူတွေကတော့ဝိုင်းတာပေါ့နည်းနည်းပါးပါးလူအုံနဲ့အဲ့လိုထဲမှပြည့်စည်တချို့တော့ရှိတယ်အဲ့တော့အဲ့ဒီဟာတော့ခုကမနေ့ညနေတည်းအဲ့ဒီစကံအဲ့အဲ့လူလူခွဲလိုက်တယ်ကြွားကန်နေရထိန်ပြီးတော့မှလေဒီနေ့ပါလေတော့မရှုံပါဆိုလို့ကြွားကန်နေနေညနေပြီးတော့မှရဲတွေကရှောင်လာတယ်အဲ့လူလူခွဲလိုက်တာပေါ့နော်အဲ့ညနေပိုင်းရောက်တော့ကျရွှေဘက်ကတက်ကတက်လာပြီးတော့ခုတက်ကတော့အဲ့မှာတော့တော့အဲ့ဒီမှာလည်းတက်ဆွဲထားပေါ့တက်ကထိတ်တိုက်တွေ့တယ်လို့ဖြစ်ပြီးတော့မှနည်းနည်းပြစ်တာတွေပါလေရှိရလေလိုက်ညှို့ရဲလိုက်ပြီး6လမ်းပြစ်တာတွေတော့ရှိရညပိုင်းနဲ့ဒီနောက်ပိုင်းခုမနေ့ထီရတော့မရှိတော့ဘူးအဲ့လိုလေဒီနေ့ကတော့စိုင်းနေတဲ့ဈေးတွေအကုန်ပိတ်ဆိုထားကြတယ်ဆန္ဒပြတာကဟိုတိတ်ရက်ွက်တစုဒီဘက်ရက်ွက်တစုအဲ့လိုလေစူးကြပြောက်ကြပြောက်ကြထွက်ပြီးတော့ပြကြတယ်ဒီဒီနေ့ကတော့အဲ့ဟိုသူတို့အပြင်ကိုလုံးဝထွက်မလာဘူးဒီနေ့ကတော့လမ်းနေပေါ်ကိုထွက်မလာဘူးသူတို့တက်ရဲရဲစကမ်းမှာပဲတက်ဆွဲထားတာပေါ့လို့
မုံရွာမှာလည်းဒီကနေ့လှည့်လည်ဆန္ဒပြတာတွေလုပ်ခဲ့ပြီးတော့တပိတ်ခေါင်းဆောင်တွေကဟောပြောခဲ့ပါတယ်။မန္တလေးမြို့မှာလည်းဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်။ပြည်ဦးလင်မြို့မှာတော့ဒီကနေ့အာရုံဦးတပိတ်ပြုတ်လုပ်ပြီးဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်လာရှိုးမှာဒီကနေ့မနက်ပိုင်းကတည်းကဆန္ဒပြအုပ်စုကိုဖြိုခွဲတာရှိသလိုရဟတ်ရင်တွေနဲ့ပြန်ဝဲပြီးစောင့်ကြည့်နေတာမျိုးတွေပါရှိတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီမှာကဒီနေ့9နိုင်မှာဟိုကဗလဲဖြိုထက်အဲ့လောက်ကြတော့အမဖြိုးရပေါ့နော်ဖြိုးပြီးတော့မှဒီဘက်မှာကထူးခြားတာကသူတို့ကလေရင်နေနဲ့ပတ်တယ်လေရင်နဲ့ဘာလို့ဖြိုးလဲတော့မသိဘူးအဲရဲတွေလည်းလိုက်တော့ဖမ်းနေတယ်မဲ့အဲဒီနေ့တော့ဖမ်းမိတဲ့တဲ့တင်တော့မကြဘူးအဲဆိုတော့ဟိုလေရင်နဲ့ပတ်ကြတော့အဲသုံးလိမ့်မှခါသူတို့ပတ်တယ်ဘာလို့ဖြိုးလဲတော့ဒီမှလည်းမသိဘူးသုံးပြီးတွေ့တယ်လက်ရှိဘက်မှာကတော့ဒီအဲလူငယ်တွေကတော့တက်နိုင်တဲ့နီလာကနေဟိုတပိတ်မှောက်ကြတော့ဗောလေဒါပေမဲ့ကိုတော့မရောက်သေးဘူးရဲတွေကြီးရောက်နေဆိုတော့ဒလန်တွေတအားပေါ်တယ်လို့ကျွန်မမြင်နေပါဘူး
လက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုကိုရှောင်နိုင်မှုအတွက်ဆန္ဒပြတဲ့သူတွေဟာမနက်မလင်းငယ်အာရုံတက်ချိန်နဲ့ညဘက်တွေမှာထိုင်သပိတ်တွေဆန္ဒပြတာတွေလုပ်ကြတဲ့အပြင်ကျွေးကြော်သံဆိုင်ပုတ်တွေကိုလမ်းမပေါ်မှာချထားတဲ့လူမဲ့သပိတ်တွေကြာဆုံးသွားတဲ့သူရဲကောင်းတွေအတွက်လုပ်ပေးကြတဲ့ဝိညာဉ်သပိတ်စားတဲ့နီလန်းမျိုးစုံနဲ့ဆရာနာရှင်ကိုပြည်သူကနေကန့်ကွက်ဆန့်ကျင်ကြောင်းဆန္ဒဖော်ထုတ်ပြသနေကြပါတယ်ရှင
်။ရန်ကုန်မှာတခြားဒေသတွေကအခြေအနေတွေကိုသိခဲ့ကြတာပါ။ဖန်စီခံရရတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါ ံဆန်းစုကြည်ကိုအာခိလိုက်စားမှုနဲ့စတင်စစ်ဆေးနေပြီလို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်။စီပိုင်ဆောက်လုပ်ရေးကုမ္ပဏီတီထောင်သူဦးမောင်ဝေကနေသူစီးပွားရေးအကျိုးစီးပွားအတွက်အမေရိကန်ဒေါ်လာ3,000တခါဒေါ်လာ3,000ခွဲတခါဒေါ်လာ5,000တခါဒေါ်လာ2,000ခွဲတခါစုစုပေါင်းဒေါ်လာ5,000ဒေါ ံဆန်းစုကြည်ကိုကိုယ်တိုင်ပေးခဲ့တယ်ဆိုပြီးထွက်ဆိုနေတာကိုနိုင်ငံပိုင်ရုပ်မြင်သံကြားမှာထုတ်လင်းပြသသွားပါတယ်။ဒါပေမဲ့ဘာအတွက်ဘာကြောင့်ပေးတယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမရှိပါဘူး။ဒါပြင်ဒေါခင်ဂျီဖောင်ဒေးရှင်းရဲ့ငွေအဝင်ထွက်တွေနဲ့အိမ်ချမ်းငှားရမှုတွေကိုဖော်ပြပြီးဒီစည်းရင်းတွေအရနိုင်ငံတော်အတွက်နှစ်နာစီတယ်လို့စည်းရင်းစစ်ချက်ရုံးကတုံ့သက်ထားတယ်လို့လည်းဒီညရှင်းနိုင်တဲ့နေရာမှာပြောသွားပါတယ်။အခုဆက်ပြီးတော့ရန်ကုန်ဘက်ကအခြေအနေကိုဆက်ပါမယ်။ရန်ကုန်မြို့တော်မှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်အုပ်ချုပ်ရေးကောင်စီကအပြင်းအထန်ဖြိုခွဲနေတဲ့ကြားကပဲဆန္ဒပြသူတွေကလည်းမိမျိုးစုံနဲ့အန်တုဆန္ဒပြနေကြဆဲပါပဲ။နေဘက်မှာတမကညဘက်တွေမှာပါပြစ်ခတ်တာတွေကြောင့်နေစဉ်လိုတည်ဆုံသူရှိနေပါတယ်။ရန်ကုန်ကရထားတဲ့ဒီသတင်းအပြည့်စုံကိုမက်ခင်ဖြူတွေကဆက်ပြောပြပါမယ်
။မြမစစ်တပ်ကရက်သားဆွေရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တာကြောင့်ပြည်သူတွေကစန့်ကျင်လှုပ်ရှားမှုတွေလုပ်နေတာအခုဆိုရင်တလခွဲကြော်ကြခဲ့ပါပြီ။အခုချိန်ထိအာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေကတော့ဖိနှိပ်မှုတွေကြားထဲမှာပဲပုံစံမျိုးစုံနဲ့ဆက်ဖြစ်နေတယ်လို့ဆိုရမှာပါ။စစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်အဖွဲ့တွေကနေညာမပြတ်ဖြိုခွင်းနေတာတွေရှိနေပြီးတေဆုံသူတွေနဲ့ထိခိုက်သူတွေဆက်ပြီးတော့တိုးလာနေပါတယ်။
ကောင်းဆုံးကောင်းဆုံးဖြစ်နေပြီ။
ဒီကနေ့မနက်လင်းအားကြီးအချိန်မှာမင်္ဂလာတောင်ညွန့်မြို့နယ်ရဲ့လုံချုံကြီးအဖွဲ့တွေကပြစ်ခတ်လို့လူတဦးတနက်ထိမှန်သေဆုံးခဲ့ပါတယ်။လှိုင်မြို့နယ်မှာလည်းဒီကနေ့ညနေပိုင်းမှာဆရာနာရှင်စန့်ကျင်ဆန္ဒပြတဲ့နေရာကိုပြစ်ခတ်ဖြိုခွင်းလို့ပြည်သူတို့ဦးကောင်းထိမှန်သေဆုံးခဲ့ပါတယ်။စီအုပ်ချုပ်ရေးကြီးညာထားတဲ့တောင်တကုံမှာတော့အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်မှာပဲမြို့နယ်တွင်းလမ်းတွေကိုကူးတန်းခွင့်မရှိပိတ်ပင်ထားတယ်လို့ပြစ်ခတ်မှုတွေကြောင့်ထိခိုက်မှုတွေဆက်ပြီးတိုးလာနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အင်တာနက်ကိုလည်းပိတ်ပင်ကန့်သတ်ထားတာကြောင့်တရီအမောင်ချခံထားရတယ်လို့တနေရာနဲ့တနေရာကိုဆက်သွယ်ဖို့လည်းခက်ခဲလာနေပြီးထိခိုက်သူတွေကိုအလွယ်တကူကူညီပေးနိုင်ဖို့ပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ကြုံနေရတယ်လို့တောင်ငုံဒေသခံတဦးကပြောပါတယ်
။မင်းများနဲ့ဒီနေ့နဲ့နေ့ရက်မှာတော်တော်အချိန်ကြီးဆိုးနေတာ။သူတို့ဖြစ်တယ်ပါတောက်လျှောက်ကျမင်းများတယောက်ကတော့ပွေကျင်းပြီးနှစ်ယောက်ကရေးပေါ်သွားတယ်။အဲ့နှစ်ယောက်ကလည်းအချိန်ကြီးမကြည့်ရသေးဘူး။ဘာလို့ညပိုင်းမှာလည်းထပ်ပြီးတော့ဖြစ်ခံရတာ။တယောက်ကတော့ဒီဝါရဲဂျန်တဲ့လူတွေကတော့တရင်ချလာမရသေးဘူး။အာဒါပေမဲ့လည်းနော်မတရားဝါထပ်ပြီးသွားတယ်။အခုအချိန်စစ်တီးရဲသုံးပါတယ်။အတော်တော်မှကျွန်တော်ရက်ကွက်တွေပဲဒီရက်ကွက်နဲ့တယောက်ကကိုးကိုးစင်တော့ကျွန်တော်ဒီမိန်းမရှိရတော့ကိုးလို့မရတော့ဥပမာကျွန်တော်အပြင်ထွက်ဖို့တော်တော်နည်းနည်းခက်တယ်။ဒါပေမဲ့ဖုန်းနဲ့ရှိတာရရှိတယ်။ဆိုင်ကယ်တို့ဘေးတဲ့ဆိုင်ကယ်တို့စီးပြီးစင်တော့တော့စီးကမပြေပြင်မဲ့လို့အောင်ပြောတာပါ
။ဆေးဥချုပ်ရေးကြညာထားတဲ့နေရာတွေမှာလမ်းပေါ်တက်တာနဲ့ပြစ်ခတ်တာတွေလုပ်တယ်လို့လမ်းသွားလမ်းလာပြည်သူတွေကိုစစ်ဆေးဖမ်းဆီးတာပြည်သူတွေဘက်ကလမ်းမပေါ်မှာလုံခြုံရေးအရာကြားထားတဲ့အကာအကွယ်တွေကိုဖယ်ခိုင်းတာလူတွေအပြင်ထွက်ဆန္ဒမပြရဲအောင်ရက်ကွက်တွေလမ်းတွေထဲအထိပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်အတန်ကတော့ဆေးဥချုပ်ရေးကြညာထားတဲ့မြောက်ဥကလာမေတာဝီလမ်းပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကြညာသွားတာဖြစ်ပါတယ်။မြောက်ဥကလာမှာနီနီညာညာပြစ်ခတ်ဖမ်းဆီးမှုတွေရှိနေလို့ပြည်သူတွေမှာကြီးလန့်စာစားနေရတဲ့အခြေအနေဖြစ်တယ်လို့အဲ့ဒီနေရာကလူမှုကွယ်ဆေးရေးလုပ်နေသူတူကပြည်ဝေးကိုပြောပါတယ်
။ကျွန်တော်မြောက်ဝမြို့နယ်မေတာဝီလမ်းတော်ကဖုန်းပါလက်ဖေးတန်းနေသူ15ယောက်ခေါ်ပါတယ်အခုလေးနော်ဒီကလေးတွေလက်ဖေးတွေထိုင်နေတာဒီနေကင်းတွေပဲလက်ဖေးတွေထိုင်နေအဲ့ဒါကိုခေါ်ပါတယ်အခုလောလောဆယ်မှာတော့သူတို့လိုက်လျှောက်နေတယ်ကသူတို့ရက်ကွက်ထဲမှာလူတွေကတော့လမ်းတွေကချောက်ချောက်ကြည့်နေရတာအပြင်လည်းတော့မထွက်ရဘူးသူကဘယ်လိုခေါ်ပလဲပြောတာပြောလို့မရတဲ့လူတွေလေဒုက္ခရတာပါခဏကြာနေရရှိတယ်ညောင်းရဲမရတော့သူတို့ကတော့ပတ်တော့အတကုန်ပတ်ကြတာညနေစောင်းတော့သူတို့ဆွဲတယ်ဆွဲပြီးပြီးတော့ဘာလို့လဲဆိုတော့လမ်းဘေးလမ်းနေရှင်းခိုင်းတယ်တချို့ညောင်းကြီးအဲ့လိုဖမ်းခေါ်တယ်ခေါ်ပြီးတော့အဲ့လမ်းနေသူပိတ်ထားတယ်ရှင်းခိုင်းရင်ရှင်းခိုင်းပြီးတော့ပြန်ထွက်တယ်သူတို့သူတို့လည်းခုကိုကြီးကကျွန်တော်ဒီတရားရှိနေရတာဟုတ်အဲ့တော့ကျွန်တော်ကအများကြီးသတိထားနေရတာဟုတ်က
လမ်းမပေါ်ကအတားအဆီးတွေကိုဆွေချိုရေကောင်စီတက်ဖွဲ့ကလိုက်လံဖယ်ရှားတာ မိရှိုးပြက်စီးတာတွေလုံနေပေမဲ့ရန်ကုန်မြို့နေရာအတော်များများမှာပြည်သူတွေဘက်ကလည်းခိုင်ခန့်တဲ့အားစီတွေကိုပြန်ပြီးတည်ဆောက်နေကြပါတယ်။နေ့စဉ်ရက်ဆက်ဖြိုခွင်းခံရတဲ့သင်ငန်းကျွန်း၊လှိုင်း၊စမ်းကြောင်း၊ကြည်မြင့်တိုင်း၊ကြာမွေ၊ကြောင်မြောင်းနဲ့မရန်ကုန်မြို့နယ်တွေကတပိတ်စစ်ကြောင်းတွေဒီကနေ့လည်းဆီယနာပိုင်းတွေနဲ့ထိတ်တဲရင်ဆိုင်တာတွေဖြစ်ခဲ့ပြီးဖြိုခွင်းခံခဲ့ရပြီးတော့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့တိတ်ဆုံးဒဏ်ရာရသူတွေရှိတယ်လို့သိရပေမဲ့အရေးအတွက်ကတော့အတည်ပြုဖို့ခံနေပါတယ်။ဒါ့အပြင်မင်းညားကမင်္ဂလာတောင်ညွတ်မှာရှိတဲ့ NLD လွတ်တော်အမတ်ဒေါ်ဖြူဖြူသိန်းရဲ့ရုံးခန်းကိုဝင်ရောက်စီးနင်းတာဖျက်ဆီးတာတွေလည်းရှိခဲ့ပါတယ်။နေရာတော်များများမှာညဘက်ဆိုရင်အတန်ပုံးဖြစ်6လန်တာတွေတပိတ်စင်ကြောင်းဥဆောင်သူတွေလို့ထင်ရတဲ့သူတွေကိုလိုက်လံရှာဖွေပြီးအန်ချက်ဖက်ဖမ်းဆီးတာတွေရှိနေတာမို့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်။လက်နက်ကင်တပ်ဖွဲ့တွေဘက်ကဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပေမဲ့ပြည်သူတွေဘက်ကလည်းအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါရဲ့ရှင
်။ရန်ကုန်ဘက်မှာအခုချိန်ထိဆိုရင်အသေးပြောက်အများဆုံးနဲ့အခြေအနေအဆိုးဆုံးကလိုင်တာယာမြို့ဖြစ်ပါတယ်။စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြိုခွဲနေတဲ့လိုင်တာယာမြို့နယ်အတွင်းပစ်ခတ်ဖမ်းဆီးတာတွေဆက်ရှိနေတာကြောင့်မြို့ကနေထွက်သွားသူတွေလည်းပူတိုးလာနေပါတယ်။စေယုံအနီးတစ်ဝိုက်မှာပါစစ်တပ်ချထားတာကြောင့်လည်းရေးပေါ်လူနာတွေကလွဲလို့လူနာတချို့ကိုကုသရဲမပြည့်သေးပဲအိမ်ပြန်လွှတ်ရတာတွေလည်းရှိနေပါတယ်။ရန်ကုန်ကရတဲ့ဒီသတင်းအပြည့်အစုံကိုမဆုမုံကပြောပြပါမယ်
။ဆရာနာရှင်စနစ်ကြဆုံရင်စန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကိုင်တွေအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါ။အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တည်ဆုံခဲ့ရသူတွေလည်းယာနဲ့ချီရှိလာပါပြီ။အခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်တွေကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လုံခြုံရေးအကာအယံတွေကိုလမ်းတစ်လျှောက်ရှင်းလင်းတာတွေရှိခဲ့တယ်လို့မျက်မြင်တွေ့သူတူက VOA ကိုပြောပြပါဗျ
။လိုင်းနာဆေးရုံကနေတဲအောက်ဆွေလင်မန်းအထိကိုသူတို့နေမင်းရှင်းလင်းရေးတွေလိုက်လုံနေ။ဒါမှမဟုတ်ရတဲ့အပွင့်နဲ့အမှစူးစူးစူးတွေ့လို့ရှိရင်သူတို့မိုးဝထောင်ပြပြီးလူစုခွဲပစ်တယ်။မိုးဝထောင်ပြတော့လူတွေကလည်းတနက်တန်ကြတော့ပြေးကြတော့ဘူးလိုင်းနာမှာအရင်ကလိုတော့မဟုတ်တော့လုံးဝရှင်းလင်းနေတာ။သူတို့ရေမနေ့ကဆိုလို့ရှိရင်လေဟို၃ထိပ်၄ထိပ်အားတိတ်တိတ်အဲ့ဝင်းညမှာသူတို့ရှင်းလင်းရေလောက်တယ်အခုသူတို့လာပြီးတော့ဂိတ်တိတ်ကိုဖွင့်မယ်အခုပိတ်ထားတဲ့ဟာတွေပေါ့ဗျာလမ်းကိုပိတ်ထားတာတွေဖွင့်မယ်အဲ့သူတို့အေးစေးဖွင့်လို့ရရင်သူတို့အေးစေးပဲဖွင့်ပါမယ်အဲ့ဖွင့်လို့မရဘူးဒီဘက်ကပြည်သူဘက်ကနည်းနည်းပါးပါဟိုအုပ်စုအုပ်စုနဲ့နည်းနည်းပါးအော်ဒါဟိတ်တာလုပ်မယ်ပါညာဆိုရင်တော့သူတို့ပြစ်မယ်ဒါအဲ့ပုံစံပဲအခုတော့အဲ့လိုသွားနာမှာ103ခိုင်နာမှာတခြားနည်းပြစ်ရှင်းလင်းရေလောက်တာသူတို့ကားပါတယ်ဗျာပဖိုးပါတယ်ပဖိုးနဲ့လိုက်ကြော်တယ်အဲ့လမ်းနေရှင်းတယ်ပြီးတော့သူတို့တက်တွေပြီးမှရှိရယ်ပြည်သူတွေရဲ့ရက်ကွက်ထဲမှာကျွန်တော်တွေ့ရသလားတော့ရှိဖို့မရှိတော့တာအကောင်လုံး ARV တိုင်းရဲ့လူတွေကအကုန်ပြန်ကုန်ကြပြီဗျာရန်ကုန်ကလူတွေကြတော့လေအဲ့လိုစားတဲ့တောက်တဲ့တွေဝယ်ထားပြီးတော့မထွက်ကြတော့ဘူ
းပြီးခဲ့တဲ့တနင်္ဂနွေနဲ့တနင်္လာနေ့တုန်းကလှိုင်းသာယာကဆန္ဒပြလူစုကိုအကြမ်းဖက်ပစ်ခတ်တာကြောင့်တေးဆုံးသူက80ဦးထက်မနည်းရှိခဲ့ပါတယ်မနေ့တုန်းကညအထိလူနေရက်ွက်တချို့မှာလူငယ်တွေကိုဝေရောက်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းကိုလည်းကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရသူတို့ကပြောပြပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းလာတဲ့လက်နက်ကိုင်ရဲ့အခြေအနေကိုရှေ့တန်းကနေစောင့်ကြည့်နေတဲ့သူတွေတဲ့ကြည်ထိမှန်ပြီးတေးဆုံးခဲ့ရသူတွေရှိတယ်လို့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်လက်ဖြံရိုးကိုကြည်ထိပ်ပြီးထုတ်ချင်းပေါက်အရိုးကျိုးသွားလို့ဆေးရုံတက်ကုသမှုခံနေရပြီးလုံခြုံရေးအခြေအနေကြောင့်ဆေးရုံတင်ရမယ်ရက်မပြည့်သေးခင်မှာပဲထွက်ပြေးတိမ်းရှောင်လာရတဲ့လူငယ်တဦးကလည်းဒီကနေ့လှိုင်းသားရဆေးရုံရဲ့အခြေအနေကိုပြောပြပါတယ
်ဆေးရုံဒီကမှစကင်းချထားပြီးတော့ဒီအဝင်ကမှာပဲဂျူနီဘောင်းပြည်လုံးနဲ့သူတို့ဖျားလန်းဘက်ကပေါ်ပေါက်ရှိရလေအဲဖျားလန်းဝင်ပေါ်မှာသူတို့ကရှိရတယ်အမှကျွန်တော်လှမ်းကြီးရတွေ့တော့တော့ဖိုင်ရဲ့ကယ်ယူမိုင်းကိုဒူးထောက်ပြီးတော့လက်ညှိုးခိုင်းတာကျွန်တော်ကြည့်လိုက်တော့တွေ့ရတော့ကျွန်တော်တို့ဆိုလို့ရှိရင်တပတ်လောက်နေရမှာပဲဒါပေမဲ့အခုသတင်းတွေကဒီလိုဝင်ဆွဲနေတဲ့တတိယကြောင်အရင်အရေးကြီးတဲ့လူနာတွေတော့ဒီမှာရှိတော့တယ်ကျွန်တော်တို့ကိုအကုန်လုံးပြန်ဆွဲလိုက်တယ်
အကျန်းဖက်ဖြိုခွင်းခံရပြီးတဲ့နောက်မှာတော့နေရဲစွန့်ခွာသူတွေများလာတယ်လို့ကိုယ့်ရဲ့နေအိမ်တွေမှာသာနေထိုင်ပြီးလုံခြုံရေးကိုစိုးရင်ပူပန်နေရသူတွေလည်းရှိနေပါတယ်။စရုပ်ချုပ်ရေးနယ်မြေဖြစ်သတ်မှတ်ခံထားရတဲ့လှိုင်းသာယာမြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးတော့ညတကောင်အိတ်ချိန်မှာလူနေအိမ်တွေမီးလောင်တာဆက်ယုံမီးလောင်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မီးလောင်ရတဲ့အကြောင်းရင်းတွေကိုတေချာမသိရသေးပေမဲ့ပြည်သူတွေအနားရောက်မလာဖို့အတွက်စစ်တပ်နဲ့ရဲတွေဘက်ကပြစ်ခတ်ချင်းချောက်တာတွေလည်းရှိနေပါတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်
။ရန်ကုန်လှိုင်းသာယာဘက်အခြေအနေကြားခဲ့ကြတာပါမြန်မာအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာမျက်နှာစာမှာကူစားမပြုဘဲဖြုတ်ချခံထားရတဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကူစားပြုနေတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မာကြီးဦးကျော်မိုးထွန်းကို ိုင်ငံတော်သစ္စာဖောက်ပြမှုပုံမှန်1222နဲ့တရားစွဲထားတယ်လို့ဒီကနေ့ည7နာရီစစ်ကောင်စီတရင်မှာပြောသွားပါတယ်ပြည်တော်စုတို့တို့ကုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆဆာကူလည်းအလားတူပုံမှန်နဲ့ရည်ယူထားကြောင်းမနေ့ကပဲပြောထားပါတယ်ဒီကနေ့ရန်ကုန်နဲ့နိုင်ငံတဝန်ဆန္ဒပြပွဲနဲ့ဖြိုခွင်းနေတဲ့အခြေအနေတွေတိကျရပြီးတဲ့နောက်ဖန်ခန့်ထားတဲ့တားဖြစ်သူတရင်ရဖို့ကြိုးစားနေတဲ့မိခင်တူနဲ့ဆက်သွယ်မိငင်းချက်နားဆင်ရပါမယ်။ရန်ကုန်တောင်မြို့နယ်မှာမလ3ရက်နေ့ကဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကဂျပန်နေနေနာမှာတောင်သားလူငယ်300ကျော်ဖမ်းဆီးခံခဲ့ရပြီးအဲဒီအထက်ကတချို့ပြန်လွတ်လာပြီနဲ့ဘာကာတများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုဝေယံဖြူမှုအပါအဝင်တောင်သားလူငယ်200ကျော်ဆက်ဖမ်းခန့်ထားရပါတယ်။သူတို့ကိုပုံမှန် 905 ကာကြီးစစ်တပ်ပြုတ်ကွဲအောင်လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားတယ်လို့လည်းသိရပါတယ်။ဘဂဒါဒူကထကူဝေယံဖြိုးမှုကိုရန်ကုန်အင်းစိန်ထောင်မှာတွေ့ဆုံနိုင်မှုစူးစမ်းနေတဲ့မိခင်ဖြစ်သူဒေါ်အေးအေးငွေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်
။သူ့ချင်းကအခုမှဟိုစုံလန်းသေးပဲရှိရယ်ပထမတော့ချင်းနေမကောင်းလို့တည်တာလေအဲ့ဒါကိုကျွန်တော်ကအခုတွေ့ခွင့်လည်းမရဘူးစာပို့ခွင့်လည်းမရဘူးအခုအဲ့ဒီမှာသူတို့လိုက်ပြီးလိုက်ပါဆောင်ရွက်ပေးနေတယ်ချင်းနေတွေတယောက်စီအားနေတယ်တော်ပိုင်းရက်ကတည်ရတာလေးပဲရှိတယ်ကျန်တော့ဘာမှကျွန်တော်သိချာမသိရပါဘူ
းဟုတ်ကဲ့
လေရုံမထုတ်ဘူးလေရုံမထုတ်ဘူးအဲ့တော့ရုံမထုတ်တော့ဟိုအိုက်ရသိရကြတော့30တည်းနည်းလို့ကတတ်မှတ်ထားလိုက်ဆိုတာဒါပဲသိလိုက်တယ်အဲ့ဒါပဲသိရတယ်ကျွန်တော်တို့အခုပစ္စည်းတော့ပို့လိုက်ရပစ္စည်းကတော့ကျွန်တော်တို့ကသိတဲ့ချက်တွေတော့30ရှိပြီပေါ့အဲ့ဒါပို့လိုက်တာဘာမှအแทဲကိုဘာမှချိတ်ဆက်ပြီးတော့ဆက်တယ်လို့မရပါဘူ
းကိုဝေယံဖြိုးမှုစပြီးတော့ဖန်းစည်းခံသွားရတဲ့အချိန်ကနေစပြီးတော့ဆိုရင်အခု NDI တို့မိသားစုနဲ့ဆက်သွယ်ပြတ်နေတာဘယ်လောက်လောက်များအချိန်ကြာသွားပါပြီလဲရှင်
လာလာချင်းကြပါပြီလေဆိုတော့အဲသူဆက်ထားပြနေတဲ့အချိန်တွေကတော့သူတို့ live လွှင့်တာတွေဒါတွေသူရဲ့ post တွေကျွန်တော်တို့တွေ့ရတယ်အဲတုံးရဲနေဖတ်သွားပြီးကျွန်တော်တို့ဘာမှမသိရပါဘူးသူငါပြောတဲ့သတင်းစကားအပားနဲ့ပဲဝရဝါဒတွေကြတော့ကျွန်တော်ကအဲစိတ်တွေရမ်းပူပြီးတော့စိတ်ကြောကြီးကိုလည်းခေါ်သွားတယ်ကျပိုက်အချိန်တွေစိုးရတယ်လို့သိရတဲ့အတွက်ကျပနေရနေပြီးတော့ကျပမနေရရင်ကအဲကိုလိုက်တရပြစ်ခတ်တွေဈာရရတယ်ကျမတက်လာပြီးတော့ကျပသွားရတာပါသွားတော့အဲ့မှာပစ္စည်းတွေပို့ခဲ့ရတယ်အဲ့လိုမျိုးပဲဟိုဘာဘာဆက်ဆက်လို့ပြရအောင်ဒီနေ့တခါထပ်သွားတယ်ဟိုကျမအချင်းချင်းကြည့်ချင်လို့ပေါ့နော်စာပို့လို့ရတယ်လို့သိရပါတယ်ပေါ့သူကြီးကနေအကြောင်းတရားကြည့်လို့ဆိုတော့စာလည်းပေးလို့မရပါဘူးတဲ့တော့ရဲ့နေရနေပြီးရောတဲ့ဖမ်းတဲ့လူတွေကိုတဲ့ဘာဘာဆက်ဆက်လို့ပြရအဲ့လိုပြောလိုက်တယ
်ဟုတ်ကဲ့အဲ့တော့အန်ဒီအင်းစိန်ထောင်ထဲမှာရောကိုဝင်းရံဖြိုးမှုရှိနေတယ်ဆိုတာကတော့သိကြလားနေဟုတ်
အခုတိုင်းဆိုလို့ရှိရင်သူတို့ကပစ္စည်းပုဂ္ဂိုလ်နဲ့အပြေပြန်ပြရဘူးဆိုလို့ရှိရင်အแทမှရှိတယ်တဲ့ဒါသူတို့တည်တဲ့လူနဲ့ပြောတာပေါ့နော်မင်းရဲ့သွားပို့တဲ့ဟာလည်းပြန်မထွက်လာဟိုတရက်ကဆိုတော့အဲ့ဒီကျမတို့ကအဲ့အแทမှဟိုရှိတယ်လို့ပဲယူဆရတာပေါ့နော်ဟိုရှိမရှိဆိုတော့ကျမအတိအကျမသိပါဘူးပေါ့
ဟုတ်ကဲ့အဲ့တော့ခုနအနီပြောသလိုပေါ့နော်အခုဒီလိုမျိုးဒီကိုယ်တိုင်နေရနေပြီးတော့အခုဒီသားကိုလာပြီးတော့မှရှာနေတဲ့အနေထားပေါ့မှာအန်ဒီအနေနဲ့ဗာများပေါ့နော်ဒီအန်ဒီသားလေးအတွက်ဟိုပြောချင်တာရှိပါလေရှင်
ပါပြောကြည့်တာလေကားအထဲမှာဘလို့နေရတယ်လဲနောက်ပြီးတော့ကျမရဲ့အခြေအနေပေါ့နော်သူဘာဖြစ်ဖြစ်နေလဲသူ့ကိုဘာလုပ်ပေးရမလဲဆိုတာကိုကျွန်မသိနေပါတယ်ဆိုတော့မိသားရဲ့ဆိုတာလေဟိုဘလို့ခေါ်မလဲရင်းပူနေရတယ်လေကျမလိုပဲပေါ့နော်ဘယ်လိုရောက်လို့ရောက်မှန်းမသိဘာလို့ဖြစ်လို့ဖြစ်မှန်းမသိဆိုတော့အဲ့ဟိုအခုကဘလို့ခေါ်လဲဆိုတော့ကလေးတွေကိုထားဝယ်ကြပို့လိုက်ချာတယ်လေနေရာတိုင်းနဲ့မသိတဲ့ခါကျတော့အပြင်ကပို့တဲ့လူတွေကလည်းတော်တော်ဒုက္ခရောက်နေတယ်အဲ့တော့အထက်ကကလေးတွေလည်းဘလို့နေဘလို့စားဘလို့နေထိုင်ရလဲဆိုတော့ကျမလည်းကျမသားပူတယ်လို့ပဲကျမပူဝင်ပါတယ်အားလုံးတို့သူတို့ပြန်ရမှာရှိရဲ့ဟိုအခုငါတို့တသုံးရဗမာရှိတယ်ဟေ့ဘလူလေးကနေရတယ်ဆိုလို့ရှင်တော့နည်းသက်တာအောင်မယ်ပေါ့နော်အခုတော့ဘဲကိုခေါ်လို့ခေါ်မှန်းမသိဒီထဲကိုရှင်းနိုင်ရမသိအဲ့လိုပြူပန်နေရတဲ့မိသားရဲ့အများကြီးပါပဲအဲ့ဒီအဲ့တဲ့အားလုံးအတွက်ကိုလည်းအကုန်လုံးကိုပေါ့နော်အကူအညီပေးစေချင်ပါတယ်လူမျိုးစေချင်ပါတယ်အဲ့ဒီသားစီရနေပြီးတော့ဟိုအဖေအမေသားကတော့ဘလူနေရတယ်ဗမာတော့ရှိရဲ့ဆိုတော့အဲ့လိုမျိုးလေးပြန်ပြောတာလေးတော့လေသိချင်တာပေါ့နော်ဒီလိုရဲ့လိုလိုဒီလိုလိုတွေနဲ့ရက်ကရှင်နေပြီလေတော်ရဲ့နေတွေကဆိုတော့အဲ့တော့အဲ့ဒီအဲ့ဒါကြီးနဲ့စိတ်ပြူပြောလေအဲ့လည်းပိနေဆားလည်းဆားအဲ့ဒီလိုမျိုးကတက်တည်ချားရရနေပြီအလိုက်သားနေပြီတော့ဒုက္ခခံပြီးတော့ဖြတ်ပြီးတော့အချင်းကြီးကအဲ့လိုလာတာဆိုင်တဲ့ပြည်ပြည်တက်လာအမျိုးမျိုးတွေတက်ပြီးလာခဲ့ရတာပါကိုကိုသားအတွက်ကိုတော့အဲ့လိုမျိုးမိသားတွေလည်းအကုန်ဖြစ်ကြမယ်ဖို့ဆိုမသိသေးတာရှိတယ်ရှားပွေနေကြတာရှိတယ်အဲ့ဒီအတွက်အဲ့လူတွေအားလုံးအတွက်ကိုလည်းအကူညီနိုင်ကူညီပေးပါလို့လည်းပြောချင်ပါတယ်ဒီရဲ့နော်
ဖန်စီကန်သားရဲ့မိခင်ဖြစ်သူရင်ဖွင့်တံကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတခါတနတ်မှန်တည်ဆုံသွားသူရဲ့ဆွေမျိုးသားချင်းတူပြောပြထားတာကိုနားဆင်ရပါမယ်။မတ်လ14ရက်နေ့ကရွှေပြည်သားဆန္ဒပြပွဲအကြံဖက်ပြစ်ခတ်ဖြိုခွဲမှုမှာတည်ဆုံသွားခဲ့တဲ့ကိုဖြိုးစော်လင်းခေါ်အညာသားရဲ့ရုပ်အလောင်းကိုမိသားစုက3ရက်ကြာမှထုတ်ယူခွင့်ရခဲ့ပြီးလက်ခံရရှိတဲ့အချိန်ရုပ်အလောင်းဟာကြီးရှုမကောင်းအောင်ယူရင်းနေပြီလို့ဆွေမျိုးတော်ဆက်သူတူကအဖေအေကိုပြောပါတယ်။အသက်35နှစ်အရွယ်ကိုဖြိုးစော်လင်းဟာမတ်လ14ရက်ရွှေပြည်သားဆန္ဒပြပွဲတွင်ရင်ဘတ်ကိုကြီးမှန်ပြီးတော့တည်ဆုံသွားခဲ့တာပါ။ကိုဖြိုးစော်လေးနဲ့ဆွေမျိုးတော်ဆက်သူကို VOE တင်တော့မအီးတန်စင်ကဆက်သွယ်မိမြန်ထားပါတယ်
။ဟိုအမအမျိုးတွေကနေပြီးတော့ပျောက်သွားတဲ့အလောင်းပြန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ညီမကိုပြောပြပေးပါအောင်ရှင်
။အဲ့ဒီကညီမဦးလေးကကြာဆုံးရတယ်ပေါ့နော်။ရွှေပြည်သားမှာတနက်ပြစ်ခံရတာ။ရွှေပြည်သားသုံးထိပ်မှာကြာတာ။ကြာသွားတဲ့အချိန်မှာဆေးရုံကိုရွှေပြည်သားဆေးရုံသူတို့ရောက်သွားတယ်။ရွှေပြည်သားဆေးရုံမှာညီမတို့အလောင်းတွားယူတော့အလောင်းကိုထုတ်မပေးဘူး။သ ตัวเสียงมาคว้าเสียงมาลูกเบี้ยวเลยเสียงมาคว้าเสียงมาสูบเลยอันนี้เสียงเต๋อไว้นั่งนี่มันนั่นมาวะเนาะเต๋อไว้บีโร่มันเนี่ยนี่เลยต้องไหนจ้าโร่ที่มาต้องยังยาวเดนนี่เลยนั่นไหนต้องไหนเราไม่เปลี่ยนยาเลยยาเลยที่มาเราอ่ะยังโชคเปลี่ยนเลยบีโหต้องเลยบีก่อนเนาะโอ้ต้องไหมอ่ะส่วนที่มาเราเต๋อไว้เราเนี่ยส่วนที่มาเราโอ้เอ๋ได้เขียวเทียเลยเราที่ว่าเราว่ามันเทเป็นเนี่ยเปลี่ยนมาชิคกี้พายสันทาร์ได้ ไอ้ดอกอลังว่าเชียนโชคดีเสียงเปียอย่างปุ๊บกว่าเนี่ยบ่เนาะไอ้ลูกพี่ตัวเลยนับว่านี่มาลูกชัดเจนไปจูเลยอ่ะนับว่าชัดเจนไปจูเลยที่มาเลยนี่มาลูกว่ามาเชียร์ล้อเชียร์ตัวเชียร์ตัวนี่มาลูกว่าเนี่ยหนิงานอะไรที่มันเศร้าหน่อยเนาะเป็นเนี่ยชัดเจนไปจูเลยอ่ะนับว่าไอ้ตัวลาปูเรือดูเรือแป้งคุยลาเปียดูเรือเลยแล้วมาเนี่ยเล็บยันตัวอะไรแบบนี้ตัวนี่มาลูกประกาศชีวิตอ่ะยันโซนี่โลเลยโอเคมาลูกอย่ารออลังลาทั่วอาจาร ပါရလို့ရညာပေါ့နော်စောင်းပြီးတော့မနက်ခေတ်ကမနက်7:00နာရီလောက်ခေတ်ကရအောင်သွားပြီးတော့စောင်းပြီးတော့အန်တော်ရီကထုတ်တာ
အော်တခြားဟိုဘယ်လိုအခက်အခဲတွေရောရှိတယ်လဲမာဒီမာရှယ်လောနဲ့ဆိုတော့လေ
ဟုတ်ရှိရမှာဘလို့အခက်ခဲလဲဆိုတော့ညီမတို့မှာအခုအတူပါနဲ့ပတ်သက်ပြီးတော့အဲ့အလောင်းပြန်မရတဲ့အတွက်ညီမတို့ဖိတ်စာလည်းမရရဘူးအတူပါဆိုဘာမှအစီအစဉ်မကြမလုံးလိုက်ရဘူးပေါ့နော်ညီမတို့လှုပ်ချင်တာသူများဟိုအလောင်းကိုဂူသွင်းချင်တာပေါ့နော်ဘာဖြစ်လဲဆိုတော့ညီမတို့လည်းတွေ့ချင်တယ်လေဒါပေမဲ့အဲ့လိုဂူသွင်းဖို့အချိန်ဦးမရှိလိုက်ဘူ
းအော်ဟုတ်ကဲ့တခြားမိသားစုဝင်တွေရောရန်ကုန်မှာရှိမိသားစုဝင်တွေရောအဆင်ပြေကြရလားရှင
်အော်အဆင်ပြေပါတယ်ဒါပေမဲ့ဟိုအရန်တော့အခုချိန်ကမြန်မာပြည်ရဲ့အခြေအနေကရှေ့ပြည်သားအရန်ဆိုးနေလေစစ်အုပ်ချုပ်ရေးနေမြေဖြစ်နေတဲ့အတွက်အချိန်မီတော့လူတိုင်းကတေးနိုင်တယ်လေနော်စစ်အုပ်ချုပ်ရေးနေမြေဖြစ်နေရအောင
်အဒီကိုအညာသားဘယ်နေ့ကစပြီးတော့ဆန္ဒပြတယ်ရှင်သူအရင်တော့ကဟိုထက်ထက်ဝင်ဆန္ဒပြတာ
စစ်ဖေဖော်ဝါရီလ10ရက်နေ့လောက်သူတို့ဆန္ဒစပြတဲ့အချိန်ကလေးကသူအမြဲတမ်းသွားတယ်သူတစ်ခါလေးဆိုရင်လှဲတန်းတို့ဘာလို့အထိပါသွားတယ်သူဥစ္စာတယောက်တည်းဆန္ဒသွားပြတာသူ့ဘက်သူစိုက်တယ်လေးမောင်းမောင်းသွားပြီးတော့လှဲတန်းတို့အဲ့ဘက်ကြီးပေါ့နော်သူအငြင်းတန်းသွားတယ်နောက်ပြီးတော့အခုဒီလိုနောက်ပိုင်းမှသာဒီဇီယန်ဆိုးလာတဲ့နောက်ပိုင်းမှသူရှိပြီးသားမှာပဲပြတယ်နောက်ပြီးတော့သူကလည်းသူ့ရဲ့မိသားစုကလည်းအဆင်မပြေဘူးလေစာဝတ်နေရေးအရာအလုပ်လုပ်ရတယ်ဆိုတော့သူကစိုက်တယ်ကယ်ရီဆွဲတယ်ဆိုတော့သူပုံမှန်တော့အငြင်းတန်းလို့လို့တော့သူစူးစမ်းပြီးသွားပြတယ်ညီမတို့လိုပဲတခြားသူတွေလည်းအဲ့လိုအခက်အခဲနဲ့မကြုံမဲနဲ့ဒီအရေးတော်ပုံမြင်မြအောင်ပါလို့
ဟုတ်ကဲ့အစိမ်းမကောင်းပါဘူးမာရေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မာ
ဟုတ်ကဲ့ပါရှင်ဒီခုတော့အချိန်ယူပြီးတော့ဖြည့်ပြရတယ်ကျေးဇူးတင်ပါတယ်မာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးတော့ကချင်ပြည်ဘက်မှာတိုက်ပွဲတွေဘယ်လောက်ပြင်းထန်နေပြီလဲကြည့်ရအောင်ပါကချင်ပြည်နယ်အင်ဂျာယန်မြို့နယ်ထဲမှာ KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေပဲလူဒေသခံတွေကပြောပါတယ်ဒီအပိုင်းတွင်တိုက်ပွဲတွေကြောင့်မြစ်ဆုံစစ်ဆောင်စခန်းကိုတင်းဆောင်ရောက်ရှိနေတဲ့အင်ဂျာယန်ဒေသခံရော်သားတွေမြကြီးနားမြို့စစ်ဆောင်စခန်းကိုပြောင်းရွှေ့ရောက်ရှိသွားပြီလို့လည်းဆိုပါတယ်ဒီဝေဒနာတော့နိုင်ကိုရင်ကတရင်ပြပူထားပါတယ
်ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်ဘက်မှာဒီကနေ့မှလည်းမြန်မာစစ်တပ်နဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့တိုက်ပွဲဖြစ်ပွားရာဂွေထူရွာသားတို့ကပြောပါတယ
်ဒီမနေ့နဲ့ညဆုံနဲ့အတားတော့ကြားကြတယ
်အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာအင်ဂျန်ယာမြို့နယ် KIA တိုက်ရင်လေးဒေသဖြစ်ပြီးရက်ဆက်ဆိုးသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာပါအင်ဂျာယာမြို့နယ်ဖက်တိုက်ပွဲချိန်နေတဲ့ပတ်သက်လို့ KIA ပြောခွင့်ရဘူမူကြီးနော်ပူကအခုလိုပြောပါတယ
်တို့တို့ညထားတာကတော့မနေ့ကဟိုမစ်ဆုံရဲ့အချက်တဲ့ချမ်းတက်မှာတို့တို့ရဲ့ KIA တိုက်ကြီးလေးနေတဲ့ဘက်မှာတိုက်ပွဲဖြစ်ပါတယ်မြို့နယ်နဲ့ပြောမယ်ဆိုလို့ရှင်တော့အင်ဂျာယာမြို့နယ်ကြပါတယ်အဲ့ဒါမှဒီကမတော်ခန်းတစ်ခုရှိတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ်
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်ပြည်ကြရရက်ကတိုက်ပွဲဖြစ်စဉ်တွင်အင်ဂျန်ယံမြို့နယ်ကဂွေထောင်တံပောင်ရံပစီစိုးနဲ့စနီတူရံကျေးရွာစစ်ဆောင်ရွာသားရကျော်ဟာမြကျင်းနားမြို့နယ်ကတံဘဲစစ်ဆောင်စခန်းကိုတင်းဆောင်လာခဲ့ကြပါတယ်။ဒီစစ်ဆောင်တွေထဲကတချို့ဟာတံဘဲစခန်းကနေပါလနာစစ်ဆောင်စခန်းကိုရောက်ရှိနေပြီလို့စစ်ဆောင်ဂွေထူရွာသားကဆက်ပြောပါတယ်
။တံဖေးမှာတော့ရောက်နေတာလည်းရှိပါတယ်။ပြီးတော့တရားကျော်တော့ဒီတံဖေးကမကြီးအရင်ကပါနာစစ်ဆောင်ပြန်ပေါ်အဲ့တော့ကျန်ရောက်ခဲ့ပြီ။မင်းကချစ်နိုင်ကြော်တော့မှာ
ပြီးခဲ့တဲ့မလ17ရက်နေ့မနေ့အစောပိုင်းကကချင်ပြည်နယ်ဖားကားမြို့နယ်ဇက်စင်းကျေးွာနီးကစစ်တပ်စခန်းနဲ့ရဲစခန်းကို KIA ကချင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်
ตามแม่ติโลผิดปัวนี่แหละไต่ปัวนี่มาเกียนอยู่โพยะญุญญาเจนน่ะไต่ตาหมอบูลุเกียนอีเปียวขุยะภูมูจีหนอปูก็สุบาเลยจนเราเกียวอนีเนี่ยแหละอ่าดิญุปอมาเอาไปรอปิโลตุชื่อเนี่ยเอออยู่อะไรมาตักคันดิโกวนติงตาမျိုးโลวนไต่ตาမျိုးโลมันลุกโกจนเราแลญญะทาสุดาผิดไปแล้วแล้วมากูผิดเนี่ยแต่ปัวเนี่ยอ่ะเฉดันตมะเนี่ยอ่ะเฉดันก็ตัดมูลิกูโลမျိုးต้งจันเนี่ยตะโบเนี่ยต้งจันเนี่ยเนี่ยทาเนี่ยไต่ปัวนี่ชิมะด
ပြည်သူများအားလုံးကိုအမျိုးသားညီညွတ်ရေးအစိုးရမှစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရပုံမူတိုင်းကြော်ကဆိုပါတယ်။ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်အဖွဲ့တွေဖြစ်တဲ့ ဒီတော့တွင်CRPHကိုပြည်တော်စုလှုပ်တော်ကုစားပြုကော်မတီကနေတိုင်းဒေသနဲ့ကန်အဖွဲ့အစည်းအားလုံးကိုအကြမ်းဖက်ဖွဲ့မှဖြစ်စေမတရားသိမ်းမှဖြစ်စေပယ်ဖျက်ကြောင်းဒီကနေ့မတ်လ16ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တမ်းပလောင်တပ်ဖွဲ့CNL ကCRPH ရဲ့ထုတ်ပြန်ချက်ပေါ်မှာသဘောထားမှတ်ချက်မပေးလို့ကြောင်းDNL ဖွဲ့ပြောခွင့်ရဗမှုတိုင်းကျော်ကဆိုပါတယ်
အလားတူCRPH ရဲ့ထုတ်ပြန်ချက်ပေါ်မှာကရန်ဦးအနေနဲ့ဘာမှသဘောထားမှတ်ချက်ပေးတာမရှိဘူးလို့ကရန်ရေးပြောခွင့်ရဗမှုကြီးနော်ဘူးကဆိုပါတယ်။ဘေဝိုင်လာတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်အတိုင်းအမြန်ပုတ်ကိုသမရအစိုးရဖွဲ့ဝင်ဝန်ကြီးတွေ
NDP ပါတီထိတ်တန့်ခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်အစီအမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းခဲ့ပါတယ်။ဂျန်ရှိတဲ့လှုပ်တော်ကိုယ်စားလှယ်တွင်တိမ်းရှောင်လူမြောက်သူတွေထဲကပြည်ထောင်စုလှုပ်တော်ကိုယ်စားပြုကော်မတီCRPH ကိုဖွဲ့စည်းခဲ့ပြီးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုကိစ္စတွေအပြင်နောက်ပိုင်းတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှ
လို့ ਈਧਿਕ ကြတဲ့မြို့နယ်တချို့မှာစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတာစစ်အုပ်ချုပ်ရေးထုတ်ပြန်ထားတာတွေကြောင့်နေရွှေပြောင်းမှုတွေနဲ့အတူဇာဝင်းရေးလုံခြုံမှုမရှိတော့တဲ့အခြေအနေကိုဥတီနေပြီလို့ပညာရှင်တွေကသတိပေးနေပါတယ်။ရန်ကုန်ကရတာတဲ့ဒီသတင်းပြည့်စုံကိုကိုယ်စားဝန်လိုက်ကပြောပြပါမယ်။စံပုံစုံနဲ့အခြေတည်ထားတဲ့လမ်းတရားရွှေပြည်တာတောင်တုံဆရတဲ့နေရာတွေမှာဒေသခံတွေကိုစစ်အုပ်ချုပ်ရေးကောင
အခုပြန်နေလူတွေအနေနဲ့ကြာရတယ်တော့လေဟိုမှာရောဘလောက်ထိသူတို့အတွက်လောက်ခံခွင့်လန်းကသူတို့ကိုပေးနိုင်မလဲပေါ့အရေးရှိမှာတစ်ဖြည်းဖြည်းဒီဟာကြာလာလာတဲ့နေ့အားလုံးကတော့အဆင်မပြေတာလေပို့ပြီးဒုစရိုက်တွေကပုံများလာတာလေဒါမျိုးတွေဖြစ်လာတယ်လူကတော့လေဟိုစာသမီးမဆောင်ရတဲ့မနေနိုင်ဘူးအသက်ရှင်နေဒီမှာကာလပတ်လုံးကတော့သူရှင်တန်မှုတွေနှီးပေါင်းစုံနေစဉ်းစားလာဆိုတော့သမှုဆောင်တွေကအလုံးမဖြ တော့မပေါ်လာအောင်လည်းမသိဘူးပေါ့နော်ဒါမျိုးကြီးဖြစ်လာမှာပေါ့
ကိုဗစ်ကြောင့်စီးပွားရေးရိုးရိုးနေတဲ့မြန်မာနိုင်ငံဟာဆီယာနာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်လာမယ့်အစားအစာပြုလုပ်မှုတွေစိုးရိမ်စရာဖြစ်လာကြောင်းကမ္ဘာစံနှုန်းရိတ်ခါပြုလုပ်မှုအစီအစဉ် WFP ကသူ့ရဲ့မြန်မာပြည်ထောင်စုညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ရဲ့ပြောဆိုချက်ကိုကိုးကားထုတ်ပြန်လိုက်ပါတယ်ဒီမိုကရေစီပြန်လည်ရရှိဖို့သဘေးပေါက်နေတဲ့နိုင်ငံဝန်ထမ်းတွေလက်မော်ထွက်ဆန္ဒပြနေသူတွေကြောင့်ဗန်စနစ်တွေကုံစီစစ်စစ်မှုတွေနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေပါရပ်တန့်သွားပါတယ်။ဒါဟာစစ်အစိုးရကိုဥတီတက်ခိုက်တာဖြစ်ပေမဲ့ထိခိုက်ရလွယ်အခြေခံလူဒဏ်စားနဲ့အခက်အခဲတွေစတင်ရင်ဆိုင်နေရကြောင်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ
။စီးပွားရေးကြီးနေရတော့ကျွန်တော်ထင်တယ်လောလောဆယ်ဖြစ်ပြနေတဲ့အခြေအနေရဆိုင်တယ်စီးပွားရေးတက်ဆိုတော့ဒီဝိအချိန်ကြီးရတော့ကောင်းမှုတော်တော်ခဲရင်မှာပါစိုက်ကျူးကြီးနေနေပဲជីជីထုတ်လုံမှုနေနေပဲជីជីဘာပဲជីជីပေါ့လေသိပြီတော့အချိန်ကြီးရတော့ကောင်းမှုကတော်တော်ခဲပါလေ
ပြည်တော်စုစီးရင်စီချုပ်လုပ်ခဲ့သူဥမော်တန်းပြောပြသွားတာပါနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အချက်အလက်အရဆိုရင်ဖေဖော်ဝါရီလအတွင်းပြည်တွင်းမှာလုပ်ငန်းသစ်180ကျော်ပဲမှတ်ပုံနေကြပါတယ်နှန့်ရှင်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဇန်နဝါရီလနဲ့2020ဖေဖော်ဝါရီလမှာမတ်ပုတ်တင်ခဲ့တဲ့လုပ်ငန်းသစ်ပေါင်း1400ဝန်းကျင်ရှိခဲ့တာပါဒါဟာနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာလုပ်ငန်းစတင်ဖို့ဆန္ဒမရှိဘူးဆိုတာပြသနေတာဖြစ်ကြောင်းပြည်ပသတင်းဌာနတွေကရေးသားကြပါတယ်ကိုဗစ်ကရောက်ထားဖို့စူးစမ်းနေချိန်မှာဆီယနာသိမ်းမှုကြောင့် အကျိုးဆက်အနေနဲ့ရှိပြည်သားနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာပြန်ထွက်ဆပြုလာပါတယ်။ကာယောဂကာလအဖြစ်လက်ပတ်နေတဲ့ဆက်မှုလုပ်ငန်းတွေဟာစီအုပ်ချုပ်ရေးကြောင့်ရပ်တန့်သွားကြောင်းပြည်တော်စုလွတ်တော်စီးပွားရေးအကြံပေးလုပ်ခဲ့သူဦးစောဖေဝင်းကပြောပါတယ်
လေရီကလာပြီးတော့အလုပ်လုပ်ကြတယ်အလုပ်သမားတွေပေါ့နော်အဲ့ဒီအလုပ်သမားတွေကလည်းပဲပြန်ကုန်တယ်ဆိုတော့စီးပွားရေးလုပ်ငန်းတွေကတော့လက်ပရတာတော်တော်ခက်သွားတဲ့အတွက်ကြောင့်မို့လို့တိုက်ပြီးရစီးပွားရေးအခြေအနေသူသဖြင့်ပေါ့နော်ဆက်မှုကန္တာနဲ့ကုန်သွယ်ရေးကန္တာစသည်ဖြင့်ပေါ့အဲ့လိုဟာမျိုးတွေမှာတော့တော်တော်ကိုကြီးကြိုက်နိုင်စရာအကြောင်းရှိတယ်လို့မြင်ပါတယ
်ဒီအပိုင်းအတွင်းစားအုံးစီဈေးဟာ20ရာခိုင်နှုန်းစံဈေးကမြို့ကြီးတွေမှာ400ရာခိုင်နှုန်းဗမော်နဲ့ပူတာအုံးမှာတော့35ရာခိုင်နှုန်းအထိတက်သွားကြောင်းWFE ကဖော်ပြထားပါတယ်။လောင်စာစီဈေးကလည်း15ရာခိုင်နှုန်းကနေ33ရာခိုင်နှုန်းအထိတက်သွားပါတယ်။ကိုဗစ်ကာယောဂကာလကလေးကဝင်ငွေထွက်ငွေညော့သွားတဲ့မြန်မာပြည်သူတွေဟာအနာသိမ့်နောက်ဆက်တွဲစီးပွားရေးပြဿနာကြောင့်တကယ့်ကိုစိုးရိမ်စရာရှိလာကြောင်း WFE ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။ဆီယနာသိမ့်မှုအောက်မှာဒတိုင်းပြည်လုံးရဲ့စီးပွားရေးအခြေအနေကိုရေရှည်မျှော်ကြည့်မယ်ဆိုရင်အစိုးဘက်ကိုဦးတည်နေပြီးစစ်တပ်ကတော့အရင်တိုင်းသူတို့ရဲ့စီးပွားရေးတွေရှင်သန်နိုင်မဲ့နည်းလမ်းကိုပဲပြန်သွားဖို့ရွေးချယ်လိုက်မယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပါမယ်ဖေဖော်ဝါရီလနေ့မှာဆီယနာသိမ်းပြီးနောက်ဖြစ်လာတဲ့စန့်ကျင်ဒေါ်လာမှုတွေကအခုနောက်ပိုင်းမှာပိုပြီးတော့အရှိန်အပြင်းထန်လာပါတယ်လူထုအောင်ကြောင်းမှုစန့်ကျင်ဒေါ်လာမှုတွေကနေဘယ်လိုအခွင့်အလမ်းတွေပေါ်ပေါက်လာနိုင်ပါသလဲ VA မြန်မာပိုင်းအယ်ဒီတာဦးကျော်စံသားနဲ့မတ်တင်ကြီးထိုက်မေးမြန်းထားတာကိုဒီသတင်းပတ်မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်တင်ဆက်လိုက်ပါတယ်ခင်ဗျာ
ကဲဦးကျော်စံသားအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆီယနာသိမ်းစန့်ကျင်ဆန္ဒပြတဲ့အပေါ်မှာစစ်တပ်ကနေပြီးတော့အင်အားသုံးပြီးတော့ပို့ပြီးတော့နှိမ်နှင်းလာပါတယ်။ဒါပေမဲ့လို့လေလူမှုရဲ့တော်လှန်ရေးလူမှုရဲ့ဆန္ဒပြမှုတွေကပို့ပြီးတော့တောင်မှအားကောင်းလာတယ်လို့ပြောလို့ရပါတယ်။ဆိုတော့ဒီလူမှုတော်လှန်ရေးကနေလူမှုလိုချင်နေတဲ့အပြောင်းလဲမျိုးပေါ်ပေါက်လာမဲ့အလားအလာပုံမှာအရင်ဆုံးသုံးသပ်ပေးပါရှင်အကဲ
။ဟုတ်ကဲ့။မတင်ကြီးပြောသလိုပဲစစ်တပ်ကပို့ပြီးနှိမ်နှင်းလာလို့လူမှုဘက်ကလည်းပဲတခင်နဲ့မတူရက်တခင်မကြုံဘူးရက်တော်လှန်ဥက္ကမျိုးဖြစ်ပါတယ်အဲဒီအောင်တော်ရလေးကိုထိရောက်တဲ့ဆုံးရှုံးမှုတွေဖြစ်ပါတယ်အုတ်ချွေရန်တရားကြီးဟာရဆိုင်သွားတာစစ်တပ်အနာသိနာရက်ပေါင်း40ကျော်လာပြီးအုတ်ချွေရန်တရားကိုသူတို့ဘာမှမလုပ်နိုင်ဘူးအစိုးရကဘဏ္ဍာငန်းကအစစီးပွားရေးလည်းပဲအကုန်လုံးရဆိုင်လို့ဖြစ်နေတယ်စစ်တပ်ကဘလို့ဘလောက်ပဲပြစ်ပြစ်သက်သက်လူတွေကတော့ဆက်ပြီးတော့ထွက်နေလို့ဆိုတော့တော်လေးကိုပြင်းထန်တဲ့တိုက်ပွဲတော်လှန်ရေးဖြစ်ပါတယ်ဆိုတော့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကတော့အများကြီးရှိပါတယ်တကယ်တော့အပြောင်းလဲဖြစ်နေရဆိုတော့အခုကလေးဆောစောကပြောခဲ့တဲ့ဥထုရရန်တရားရဆိုင်တာလို့ပြောဆိုတော့အပြောင်းလဲပဲကြီးကျယ်တဲ့အကြောင်းလဲဖြစ်လာနေပြီပဲသို့တော်လည်းပဲအဲ့ဒီအပြောင်းလဲဟာဆက်ပြီးတော့အချိန်ပြီးသွားရလဲလို့ထင်ပါတယ်စစ်တပ်ရဲ့သဘောသဘာဝကကျွန်တော်ဆုံးမပြီးဆိုပြီးတော့လက်မြောက်ပြီးတော့ထွက်ပြေးမဲ့စစ်တပ်မျိုးမဟုတ်ပါဘူးဘောတော့မပြစ်ဘူးတဲ့ပြစ်တဲ့ stress mentality ပေါ့လေဒီသဘောထားရုပ်ရှင်မှာအများအားရှိနေတာပါဆိုတော့ဒီဆနပြတဲ့ပြည်သူတွေဘက်ကလည်းပဲသူတို့ရဲ့အခြေအနေကိုကြည့်ပြီးတော့ဗောလေအတက်အဆုတ်ကစားပြီးတော့ဒါအပြောင်းလဲကိုပုံဝေးပြပြပြောင်းပြောင်းဆက်ဆက်သွားအောင်မယ်လို့ထင်ပါတယ်ခင်ဗျာ
အဲ့တော့ဒီပြည်သူတွေမျှော်လင့်တဲ့အတိုင်းအပြောင်းလဲတွေခက်မြန်မြန်ပေါ်မလာဘူးဆိုရင်ဒါဟာပြည်သူတွေရဲ့မျှော်လင့်ချက်ကုံဆုံးသွားတဲ့သဘောများဖြစ်လာမလားရှင်အကဲ
ဘယ်လိုမှမဖြစ်နိုင်ပါဘူးဒီ crisis ဗောလေအကျတဲ့does not who ဖြစ်လာရင်အဲ့ဒီ crisis နဲ့တွေ့ပြီးတော့ opportunity ခေါ်တဲ့ဒီအခွင့်အလမ်းဆိုတာလည်းပဲတွေ့ပြီးပါလာတတ်ပါတယ်ဆိုတော့အခုကကျွန်တော်တို့ပြောခဲ့တဲ့အပြောင်းလဲဖြစ်လာနိုင်တဲ့အခွင့်အလမ်းဟာအရေးကြီးဆုံးအခွင့်အလမ်းပါပဲဆီယနာဂျင်စတိတ်ကြာဆုံးပြီးတော့ဒီမျိုးဆီယနာဂျင်စတိတ်မေ့မိန်သွားပြီးတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးဘက်ကိုအသာသွားမယ်ဆိုရင်ဒါဟာအခွင့်အလမ်းကြီးတစ်ရက်ပါပဲအဲ့ဒီအခွင့်အလမ်းကမကဘူးတခြားအခွင့်အလမ်းလည်းရှိပါတယ်ဥပမာအဖြစ်မူဝါဒဆိုင်ရာအခွင့်အလမ်းပေါ်လေ policy opportunity လည်းဖြစ်လာနိုင်ပါတယ်အခုပဲတိုင်းရင်းသားတွေကိုနှစ်ဖက်စလုံးကစစ်တပ်ဘက်ကလည်းပဲအရစီယုံနေတယ်ဒါ federal ပြည်ထောင်စုဖန်တီးပေးပါမယ်ဆိုတော့သူတို့ရဲ့မူဝါဒကိုငါကပြောင်းလဲလာတဲ့သဘောပါပဲသူတို့ကစီးရယ်ငါတို့ဘက်ကိုဒီတိုင်းရင်းသားတွေပါမှသူတို့လူချင်းတဲ့ဘက်ကိုရောက်မယ်လို့သူတို့မျှော်လင့်ထားဆိုအခုခါမှာ CRPH ကလည်းပဲ the king energy အစိုးရတဲ့ပို့ပြီးတော့ထိရောက်တဲ့အင်းသာစီလုံးညွေကြွကြော်တယ်ထွက်လာတယ်လို့ကျွန်တော်စုံစမ်းမိပါတယ်ဒါ Federal Democracy ဟိုကဒီမိုကရေစီ Federal ဘာညာအရင်ပေါ်ခဲ့ရတဲ့ Federal Democracy လောက်ရမယ် Federal ဖြစ်ဖို့သိအရေးကြီးတယ်ဆိုတော့ဥစားပြပြောတာလေဒီဟာ policy ပြောင်းလဲလာမယ်အခွင့်အလမ်းတွေဖြစ်ပါတယ်ဆိုတော့လာလာကတော့ဘယ်လိုမှဆုံဆုံမြင့်မြင့်သွားတယ်လို့ပြောလို့မရနိုင်ပါဘူးခင်ဗျာ
အဲ့တော့ဒီအပြောင်းလဲတွေပေါ်လာဖို့အတွက်ပေါ့နော်အဓိကလိုအပ်ချက်တွေကိုလည်းအငယ်သုံးသပ်ပေးစီခြင်းပါတယ်ရှင
်အဓိကတော့တွန်းအားနဲ့ PR ပေါ့လေပြည်သူတွေတိုက်ရင်ဆိုင်ပြီးတော့နံပါတ်ထွက်ဆန္ဒပြနေကြတာကတော့ PR ပေးနေကြတာပဲ
ဘယ်ပြည့်လဲပဲဒီကလုံအောင်နှောင်းစုပဲအသေးခံပြီးတော့သိပြီးတော့ဒီကွဲဝန်ထဲကြီးတောက်ပါတယ်အဲ့ဒီခါတွေကိုမြင်ရတဲ့ကိစ္စအတင်လို့ဆိုရင်အင်တန်ပြင်ထန်တဲ့ဖြေအားဖြစ်ပါတယ်တချိန်တည်းမှာပဲနိုင်ငံတကာရဲ့ဖြေအားလည်းအရေးကြီးပါတယ်နောက်နိုင်ငံတွေကဆိုဖြေအားပေးကြတယ်သိပွားရေးတန်ခတ်ပိတ်ဆို့တဲ့ဘာညာမျိုးမျိုးလုပ်လာကြတယ်စစ်တပ်ကကြီးကဲတွေသူတို့စားသမီးတွေသူတို့ရဲ ုတ်တို့ဂျပန်တို့အိန္ဒိယတို့အင်ဂျီနိုင်ငံတွေကဖီအားထက်တွန်းတဲ့သဘောမျိုးသူတို့ဆောက်လဲလို့ကျွန်တော်နားလည်ပါတယ်ယူဆပါတယ်ဆိုတော့ဖီအားနဲ့တွန်းအားပူးတွဲပြီးတော့လုပ်ရမယ်ဒီအာဆီယံကတော့သူတို့မှာသူများနိုင်ငံပြည်တွင်းရေးကိုဝင်မစစ်ဘူးဆိုတဲ့ယူဆရဲ့ consensus ဆိုတဲ့အများသဘောဒီမှာဖြစ်မယ်ဆိုတဲ့ယူဆရဲ့ခံထားတယ်လို့ဆိုနိုင်ပါတယ်။ဘာလို့ဆိုအာဆီယံနိုင်ငံတွေအထက်မှာကိုနိုင်ရကွန်မြူနီလည်းပါတယ်၊ဖေဥဆိုင်မှဘီရင်နိုင်ငံလည်းပါတယ်။ဒါစစ်တပ်ကဒီမိုကရေစီအရေးချုံပြီးအုပ်ချုပ်တဲ့အစိုးရလည်းပါတယ်ဆိုတော့တော့တောင်းဖို့ဆိုတော့ဒီ consensus ရပြီးတော့ဘယ်တော့မှပြပြမှာမဟုတ်ပါဘူး။တရုတ်ကလည်းပဲဒီဘက်လုံနေရတော့သူကလည်းဒီဟာကိုအများကြီးချင်းချင်းစဉ်းစားပါလိမ့်မယ်ဆိုတော့ဒီအာဆီယံတရုတ်အပေါင်းနဲ့အင်္ဂလိပ်နိုင်ငံတွေကဒီနေ့အဖြစ်စုပေါင်းပြီးတော့တွန်းအားပေးရမယ်။ဆိုတော့နောက်နိုင်ငံတွေကုလသမဂ္ဂကတော့ PR နဲ့ဒီအင်္ဂလိပ်တရုတ်တို့ဘာလို့ရဲ့တွန်းအားနဲ့ပေါင်းပြီးတော့သွားရင်တော့နည်းနည်းရွေးနိုင်တယ်လို့ထင်ပါတယ်။ဒီချိန်ထဲမှာအဓိကကတော့ပြည်တွင်းရဲ့အင်အားပေါ့ခင်ဗျာ။ပြည်တွင်းကပြည်သူလူထုရဲ့ဆန္ဒပြအုံကြွမှုနဲ့တိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်လာမှုဒါအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။ဒီတရုတ်ဟာဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းလေးတန်းနည်းနည်းပြောင်းလာတဲ့သဘောထားရှိပါတယ်ဒါပေမဲ့မြန်မာဒီစစ်အာဏာသိမ်းမှုတို့ဘာလို့ပြောဆိုရှုတ်ချမှုတော့မရှိပါဘူးဆိုတော့တရုတ်ဘက်ကဒီလိုလေးတန်းပြောင်းလာပြီမဲ့လေမြန်မာစစ်တပ်ကိုသူတို့ကဒါအလျှော့ပေးခိုင်းတဲ့အထိရောက်လာပါမလားရှင
်အလျှော့ပေးခိုင်းတဲ့အထိတော့မရောက်နိုင်ပါဘူးအလျှော့ပေးခိုင်းတာကိုတော့မြန်မာစစ်တပ်ကဘယ်တော့မှလက်ခံနိုင်မှာမဟုတ်ပါဘူးသူကတော့သို့တော်လည်းပဲတိတ်ပြီးတော့တွန်းအားပေးနိုင်တဲ့အင်အားတရုတ်မှာရှိတယ်လို့ထင်ပါတယ်ဘုကိစ္စမဲ့တရုတ်ကဒါကိုအာဏာသိမ်းတယ်လို့ဆိုပြီးမဆုံးချပါဘူးပြည်သူကိုရဲစဲမလုပ်ပါနဲ့ဖန်ဆီးထားတဲ့ပုံစံတွေလွှတ်ပေးပါဘာညာဆွဲကိစ္စမှာတော့ဒါကုလသမဂ္ဂနဲ့တစံနဲ့ထွက်လာတာဒါဟာအင်မတန်တိုးတက်လာတဲ့လက္ခဏာလို့ဆိုရပါတယ်တရုတ်ကအဲ့ဒီဟာကိုအချိန်ကြိုက်ပဲတချို့ကသုံးသပ်ကြတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်စစ်ရုံးတွေကိုဆန္ဒပြသမားတွေမိရှုတယ်ဆိုပြီးတော့စစ်တပ်ဖက်ကလုံနေရဆိုပြီးတော့လေတချို့ကပြောနေကြတာတွေ့ရပါတယ်ဘလောက်မှန်လဲမမှန်ဘူးလဲဆိုတော့ကျွန်တော်မီဒီယာသမားတွေကစောင့်ကြည့်ရမှာပေါ့လေဆိုတော့ဒီကိစ္စကိုလေတရုတ်ကချင်းချင်းလည်းနေသူရဲ့စီးပွားရေးကဒီစိတ်ယုံမိရှုတာနဲ့မကဘူးမြန်မာနိုင်ငံမှာသူရဲ့ဒေနံပိုက်လိုင်းတို့ဟိုအိန္ဒိယသမုဒ္ဒရာကို trip out strategic မဟာဗျူဟာမြောက်တဲ့လမ်းကြောင်းတွေလည်းအစီအစဉ်လည်းရှိရဒါကိုလည်းပဲသူတို့ဘယ်တော့မှအထီးခိုက်ခံမှာမဟုတ်ပါဘူးဆိုတော့သူကဖြစ်နိုင်တယ်များပြည်လဲအောင်ပြင်ထိုင်ဖို့အဲ့ဒီကိစ္စကိုပဲတရုတ်ကတွန်းတွန်းတိုက်တိုက်ဝင်ပြီးတော့တဲ့နိုင်ငံတွေနဲ့ပေါင်းပြီးတော့လုပ်ဖို့လုပ်လို့မျိုးထင်ပါတယ်။နောက်နိုင်ငံတွေကလည်းပဲဖိအားပေးတဲ့နေရာမှာတရုတ်လိုနိုင်ငံမျိုးကိုရှေ့ကိုတွန်းထုတ်ပြီးတော့ပဲကဲမင်းတို့စပြီးတော့နောက်လည်းနောက်ကလိုက်မယ်ဆိုပြီးပုံစံမျိုးလုပ်လိုက်ရင်တော့ဒီမျိုးတမီဖြစ်လာမယ်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့ရှင်။အကဲနောက်တစ်ခုကတော့ဒီမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်။အခုဆိုလို့ရှိရင်မြန်မာနိုင်ငံတွင်းမှာစစ်တပ်ကနေပြီးတော့ဟိုပြည်တွင်းမီဒီယာကြီးတွေပေါ့နော်။အကောက်နဲ့မီဒီယာကြီးတွေအပါအဝင်ဒါမီဒီယာတွေကိုပိတ်ပင်လိုက်ပါတယ်။နောက်ပြီးတော့ဒါသတင်းတောက်တွေကိုလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးပါတယ်။ဆိုတော့အဲ့ဒီမှာဒီမီဒီယာအားကလည်းညော့နေပါတယ်။တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံတွင်းကဆန္ဒပြမှုတွေမှာ live ထုတ်လွှင့်တဲ့အခါမှာဆိုလို့ရှိရင်ဒီနေရာမှာတော့မီဒီယာအားနည်းနေပါတယ်ဆိုတော့ဒီလူထုပေါ့နော်လူထုရဲ့သူတို့ရဲ့ဆန္ဒတွေကိုလည်းကျမတို့တွေ့နေရပါတယ်။အဲ့ကေဒီလူလူတော်လှန်ရေးဒီဆန္ဒပြပွဲတွေမှာမီဒီယာရဲ့အခန်းကဏ္ဍမီဒီယာတွေဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲရှင်အဲ့ကေဘလို့များမြင်ပါလဲ
အခုဖြစ်နေတဲ့ကိစ္စမှာမီဒီယာဟာသိအရေးပါပါတယ်ကျွန်တော်ကတော့မြန်မာနိုင်ငံရဲ့မီဒီယာကိုသိအထင်ကြီးသိလေးစားပါတယ်စက်တိလည်းအမြဲတမ်းကောင်းရပါတယ်အဲ့မီဒီယာတွေကြောင့်ဒီအဆင့်ကိုရောက်လာတယ်မီဒီယာဆိုတာကျွန်တော် professional media အပြင် citizen journalist တွေဒါလည်းမီဒီယာပါပဲဒီမီဒီယာရဲ့ကွန်ရက်ကြောင့်ဒီလိုအဆင့်ကိုရောက်လာတာနိုင်ငံကသိလာတာဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံကအခုလွန်ခဲ့တဲ့နှစ်အနည်းငယ်မှာအတော်အဆင့်ပွင့်လင်းလာတဲ့အခါမှာမီဒီယာရဲ့အဆမတန်တိုးတက်လာပါတယ်။သတင်းသမားတွေ၊မီဒီယာမိခွန်းတွေကျွန်တော်အင်မတန်ချီးကျူးပါတယ်သူတို့ရဲ့မီဒီယာဆိုတော့ဟိုဘက်ကဖြေတဲ့လူကခက်ခက်လန်ပြန်ပြီးရန်တွေ့နေတယ်။ဒါမီဒီယာဆိတ်ရှည်တိခံပြီးတော့ပေါ့ဗျာအဲ့ဒါကိုသူတို့လူချင်းနဲ့မိခွန်းကိုရအောင်သူမီဒီယာကျွန်တော်အင်မတန်ချီးကျူးတယ်တော်တယ်လို့ချီးကျူးပါတယ်။ဆိုတော့သူတို့ရဲ့စွမ်းအင်ဟာဘလောက်ကြီးမားတယ်ဆိုတာကို
ဆက်တာကပိတ်လိုက်တဲ့ဆိုတာကကိုပြသနေပါတယ်အာနာပိုင်းတွေဟာအင်တန်ကြောက်လို့သာသူတို့ပိတ်ပင်တဲ့သူတို့ဖန်တဲ့စီးတဲ့ထောင်ချဖို့လုပ်တယ်ဆိုတာမီဒီယာရဲ့စွမ်းအားကြီးမာလို့သာဖြစ်ပါတယ်ဆိုတော့မီဒီယာရဲ့စွမ်းဟာလုံးဝအထင်သေးစရာမဟုတ်ပါဘူးအင်တန်တန်ဖိုးရှိရယ်သိအရေးပါတယ်လို့ကျွန်တော်ကပြောလိုပါတယ်ဟုတ်ကဲ့အဲ့ဒီမှာခုနအန်ကယ်ပြောတဲ့အချိန်မှာလဲပါပါတယ်ဒ တို့ချင်းချင်းပဲရိုက်ကူးထုတ်လွှင့်နေတဲ့ဟာတွေရဲ့အခန်းကဏ္ဍပေါ်မှာရောအင်္ဂါဘာမျက်မှတ်ချက်ပေးလိုပါလဲ
citizen journalist ဆိုရဲရပ်ဖက်မီဒီယာတွေသိတံပိုးစီပါတယ်သို့တော်လည်းပဲ citizen journalism ကဘာဖြစ်လဲဆိုတော့ကြိုတင်ပြီးတော့ editing မရှိဘူး general လို့လို့ professional media တွေ media house တွေမှာကြတော့မလွှင့်ခင် edit လုပ်ရတယ်မှန်လားမမှန်လား double sources အနေဆုံး source နှုတ်နဲ့ကျွန်တော်ချင်းချင်းရတယ်တကယ် reliable ဖြစ်တဲ့ခါမှကျွန်တော်ထုတ်ခွင့်တယ် citizen journalist ကခွင့်ပလိုက်တယ်ခွင့်ပလိုက်ပြီးတဲ့ခါမှဟာမှန်လားမမှန်လားပြန်စဉ်းစားကြောက်ဆိုတော့ editing ဘက်ကနောက်မှလာတယ်ဆိုတော့သူတို့ဟာ publish first editing later အခု general လို့ media house တွေ professional media ဖွဲ့စည်းတွေကတော့ editing first ပြီးတော့မှ publish လုပ်တယ်ဆိုတော့အဲ့ဒါတော့နည်းနည်းပွားပါပြည်သူတွေရဲ့ရင်းချက်မှုဒီနေရာမှာအရေးကြီးပါတယ်အဲ့ဒီဟာကိုသူကမှန်တရားနဲ့ရှင်းချင်ပြီးတော့ပေါ့လေဖြစ်နိုင်မဖြစ်နိုင်ဆိုတာရှင်းချင်ပြီးတော့ယုံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့တော့ဒီတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ရှင်ဒီအခုဖြစ်နေတဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ CRPH လို့ခေါ်တဲ့ဒါပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းအတော်လေးပြောလာတယ်လို့အာဏာသိမ်းစစ်တပ်ဘက်ကလည်းအတော်လေးပြောလာပါတယ်ဒီပေါ်မှာတိုင်းရင်းသားတွေရဲ့အားပေးထောက်ခံမှုတိုင်းရင်းသားတွေရဲ့ဟိုသဘောထားအပေါ်မှာရောအင်္ဂယ်ဘလို့မြင်ထားပါလဲရှင
်တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍဘလောက်အရေးပါတယ်ဆိုတော့နှစ်ဖက်လုံးကပုံပြီးသဘောပေါက်နေကြလို့နှစ်ဖက်လုံးကအကြိုင်ဆိုင်ဆွေးနွေးရတယ်အကြိုင်ဆိုင်ပြောနေကြတယ်လို့ယူဆပါတယ်ဘယ်ဘက်ကပြောတာက genuine ဖြစ်တယ်တကယ် political will နဲ့ဆက်ရရဖြစ်တယ်ဆိုတာတိုင်းရင်းသားတွေကချင်းချင်းကြပါလိမ့်မယ်တင်းချင်းပြောရင်တော့ဘယ်တိုင်းရင်းသားမဆိုဆီယနာရှင်နဲ့စစ်စမ်းညှိနှိုင်းမလားပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ democracy အင်အားစုနဲ့ညှိနှိုင်းဆောင်ရွက်မလားဆိုရင်လူတိုင်းဟာ democracy အင်အားစုနဲ့ညှိနှိုင်းဆောင်ရွက်ခြင်းမှာဖြစ်ပါတယ်သို့တော်လည်းပဲတခြားနည်းမရှိရင်တော့ဒီဟာဒီဟာလျင်တခုတည်းရွေးချယ်စရာဖြစ်နေဆိုတော့အဲ့ဘက်ကိုပါသွားမှာဖြစ်ပါတယ်အခုကမှတော့ CRPH ကလည်းတိုင်းရင်းသားတွေဘက်မှာနားလည်မှုကိုပိုပြီးပြသလာတယ်လို့ယူဆပါတယ်လက်တွေ့သူတို့ပြသနိုင်ဖို့လိုပါတယ်ဒီအချိန်တွေမှာတော့သူတို့ကပြသနိုင်တဲ့အချိန်တွေမရှိဘူးသူတို့လက်ထဲမှာအာဏာမရှိဘူးစစ်တပ်ကတော့သူတို့လက်ထဲမှာအာဏာရှိနေတော့တိုင်းရင်းသားတွေအနေနဲ့ဒါကိုစိတ်ပြီးတော့ချင်းချင်းစဉ်းစားနေကြလိမ့်မယ်အချိန်ယူကြလိမ့်မယ်လို့ထင်ပါတယ်သူတို့လူချင်းနဲ့တိုင်းရင်းသားအခွင့်အရေးနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လက်တွေ့အကောင့်တွေဘယ်သူဖော်နိုင်မလဲဆိုတော့သူတို့ဆုံးသတ်ဆုံးကြည့်ကြလိမ့်မယ်လို့ပဲယူဆပါတယ်
ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်အခုကျွန်တော်တို့အတန်လွင့်အစီအစဉ်ထုတ်လွှင့်နေချိန်မှာပဲရန်ကုန်မြို့နေရာတချို့မှာအတန်ဘုံပစ်ခတ်တံတွေကြားနေရတယ်လို့မြို့ကန်တွေကအပြူအယူပြောပါတယ်ည၈နာရီမှာတံဘုံတိတာတွေကလည်းပုံမှန်အတိုင်းလှုပ်ခဲ့ကြတယ်လို့ပြောပါတယ်ဖန်ဆီးခံရတဲ့နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအဂတိလိုက်ဆောင်မှုနဲ့စတဲ့ဆစ်ဆင်းနေပြီလို့မြမဆေးအုပ်ချုပ်ရေးကောင်စီကဒီညသတင်းထုတ်ပြန်ပါတယ်စီပင်ဆောက်လုပ်ရေးကုမ္ပဏီတီထောင်သူဦးမောင်ဝေးကနေသူ့စီးပွားရေးအကျိုးအတွက်အမေရိကန်ဒေါ်လာစုစုပေါင်း5သိန်းဒေါ်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုတဲ့ထွက်ဆိုချက်နဲ့အတူအဲဒီထုတ်ပြန်တာပါအဲဒီညထုတ်ပြန်ချက်ထဲမှာပဲဒီ CRPH လို့ခေါ်တဲ့ပြည်သူ့တော်ကိုစားပြုကော်မတီကိုကိုစားပြုပြီးတော့ကုလသမဂ္ဂမှာကိုစားပြုနေတဲ့ကုလသမဂ္ဂဆိုင်ရာမြေတန်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကိုနိုင်ငံတော်တက်ဆာဖောက်ပြမှုပုံမှန်1-2နဲ့တရားစွဲတယ်လို့လည်းပြောသွားပါတယ်မနက်ကမှဒီမိုကရေစီနှိကြရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့စစ်တပ်ကကြိုးစားနေပြီးဆန္ဒပြသူတွေကိုရဲစစ်ဆက်ဖြိုခွဲနေတဲ့ကြောင်းသူတို့အနာဂတ်အတွက်သူတို့ကိုယ်တိုင်ပါဝင်ရဖို့ရိုးရိုးလေးတောင်းဆိုနေသူတွေကိုပြစ်ခတ်နေတဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်ဖေဖော်ဝါရီလနေ့မှာအာဏာသိမ်းယူခဲ့ခြင်းကလေးကစပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအမိန်ပေးကျူးလွန်ထားတဲ့ရာဇမှုဆိုင်ရာမှတ်တမ်းတွေကိုစုဆောင်းသိမ်းဆည်းပေးဖို့မြန်မာနိုင်ငံဆိုင်ရာတိကျလွတ်တက်တဲ့စုံစမ်းရေးအဖွဲ့ IIMM ကဒီကနေ့ပန်ကြားလိုက်ပါရယ်အနာဒေမှုနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေကိုအနိကဆောက်ကြည့်နေပြီးစိတ်ထင်တယ်လို့ဖန်ဆီးထောင်ကြတာနှိမ့်ဆက်ညှဉ်းပန်းတာအစားဖြောက်တာနဲ့အာနာဒေမှုကိုစန့်ကျင်ကောက်ကွက်ပြီးငြိမ်းချမ်းစွာဆန္ဒပြသူတွေကိုပေစီလောက်တဲ့ဤတွေအပါအဝင်အင်အားသုံးဖြူခွဲတာစတာတွေနဲ့ပတ်သက်တဲ့အထောက်အထားတွေကို IMM ကစုဆောင်းနေတယ်လို့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မြန်မာနိုင်ငံကတရုတ်အကျိုးစီးပွားတွေကိုအလေးထားပြီးတော့ပို့ပြီးတော့အကောက်အကွယ်ပေးဖို့တရုတ်နိုင်ငံကဒီကနေ့ထပ်ပြောပါတယ်မြန်မာနိုင်ငံခြေရင်းနဲ့ပတ်သက်လို့ပူရဲမင်းကြီးကဒီကနေ့ဝမ်းနဲ့ကြေကွဲစွာထပ်ပြောသွားပြီးတော့မြန်မာနိုင်ငံလမ်းတွေပေါ်မှာဒူးထောက်ပြီးအကြမ်းဖက်မှုရပ်တန့်ပါလို့ပြောပြစီဆိုပြီးဒီကနေ့ဝိပုစုတောင်းပွဲတွင်ပြောသွားပါရခင်ဗျာ ဘူရူညာဘက်ဗီယိုဒံလင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညဒံလင်းစီစဉ်အတွက်ထုတ်လို့ရမှုကမဆုမှုမှာဒံပိုင်းအင်ဂျင်နီယာကချော့စတန်မော့ဖြစ်ပါတယ်ဗီယိုမှာပိုင်းကြာတာပရင်းနေမနေ့ဖက်အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မှာဖြစ်ပါတယ်ဗီယိုကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီယိုတော်ရရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာThis program has